Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင် VOA American တန်မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ30ရက်ကြာရပြင်းနေ့မနက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်ကတော့ဇောင်းဝန်လိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တာလီဘန်ထိတ်တန့်ကောင်းဆောင်မူလာအုံမှာကွယ်လွန်သွားပြီဖြစ်တဲ့အကြောင်းအာဖဂန်အစိုးရအရာရှိတွေကပထမနေ့မှာပြောကြားလိုက်ပါတယ်ယူကရိန်းလေပိုင်နဲ့အတွင်းမလေးရှားလေကြောင်းပိုင်လေတင်ပြကြခဲ့မှုအတွက်တာဝန်ရှိသူတွေအပေါ်ပြည်ပဆိုင်ရာပြစ်မှုခုံရုံးကစစ်ဆင်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုရုရှားကဗီဒီယိုအနာသုံးပေးချလိုက်ပါတယ်။အန်နေဒီဥက္ကဋ္ဌတောင်းဆန်းစုကြည်ဟာနိုမာလာရှိနေမှာကြိပမဲ့ရုပ်ောက်ပွဲအတွက်ဗုဒ္ဓနေ့ကအမှတ်ပုံတင်စီးရင်သွင်းလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုဥဆောင်မိုးဝင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဒီမနက်ကင်တာရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလောကတော့ American သမ္မတဘာရက်အိုဘားမားဟာအခုသတင်းပတ်အတွင်းအာဖရိကကြိုက်ကိုတမိုင်းဝင်ခီးစဉ်အဖြစ်သွားရောက်ခဲ့တဲ့သတင်းဆောင်ပါမြန်မာနိုင်ငံသတင်းမှာတော့ဗိုလ်ချုပ်မူဂျီမဲအောင်လှိုင်ဟာအိန္ဒိယနိုင်ငံကိုရောက်ရှိနေပြီးအိန္ဒိယမြန်မာဆက်ဆံရေးနဲ့ပတ်သက်လို့ဗိုလ်မူဟောင်းအောင်လင်းချွတ်ကအခုလိုပြောပါဗျာဒီ
လိုမျိုးစုံကိစ္စပြီးတဲ့နောက်ပိုင်းမှာတရုတ်နဲ့ဗမာရဲ့ဆက်ဆံရေးဟာလည်းကျဲလာတဲ့သဘောမျိုးရှိပါတယ်ဟိုဆိုတာကကိုကန့်ကိစ္စတည်တဲ့အခါမှာဒါလုံးဝကို
ဒီနောက်ပိုင်းမှာတော့2015ရွေးကောက်ပွဲအတွက်တက်မတော်ထိပ်ပိုင်းကောင်းဆောင်ချုပ်ရွေးကောက်ပွဲဝင်မဲ့တဲ့ UNHCR ရဲ့အထူးတန်တမန်ဖြစ်တဲ့ Hollywood ရုပ်ရှင်မင်းသမီး Angelina Jolie ရဲ့ခီးစဉ်စားတဲ့တဲ့ဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိပ်တန်းရောက်တဲ့တွေကိုကိုစော်ဝင်းလိုက်နဲ့ဦးဆက်မိုးရောကြင်ညာပေးကြပါအောင်ရှင
်လူတွေအတွေ့မခံပဲတင်းရှောင်နေတဲ့တာလီဘန်ထိပ်တန်းကောင်းဆောင်မူလာအိုမာကွယ်လွန်သွားပြီဖြစ်ကြောင်းလွန်ခဲ့တဲ့နှစ်နှစ်ကျော်ကလေးကပါကစ္စတန်နိုင်ငံမှာကွယ်လွန်သွားတာဖြစ်ကြောင်းအာဖဂန်အစိုးရအရာရှိတွေကဗုဒ္ဓနေ့မှာပြောကြားလိုက်ပါတယ်။မစ္စတာအိုမာဟာကရာချီမြို့စစ်ရုံတရုံမှာနာမကျန်းဖြစ်နေခဲ့ပြီးတန်တရားဖြစ်ပွဲအခြေအနေတွေနဲ့ကွယ်လွန်သွားတာဖြစ်တယ်လို့အာဖဂန်စတန်နိုင်ငံကအဓိကထောက်လှမ်းရေးအေဂျင်စီပြောခွင့်ရအဗ်ဒူစစ်ဒီကီကပြောကြားလိုက်တာပါ။တန်တရားဖြစ်ပွဲအခြေအနေဆိုတာကိုတော့သူကရှင်းလင်းပြောကြားခြင်းမရှိပါဘူး။သမ္မတအာရှရဖ်ဂနီရဲ့ယုံကလည်း2003ခုနှစ်မှာမစ္စတာအိုမာကွယ်လွန်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့တာလီဘန်တွေကတော့အိုမာအသက်ရှင်လျက်ရှိနေစေလို့ဆိုပါတယ်အမေရိကန်ပြည်ထောင်စုသမ္မတအင်ဂျူရောကတော့အိုမာတည်သွားတယ်ဆိုတဲ့သတင်းဟာခိုင်လုံစိတ်ချရပွဲရှိတယ်အမေရိကန်ထောက်လှမ်းရေးအာဏာပိုင်အနေနဲ့သူတည်ဆုံးရတဲ့အခြေအနေကိုစုံစမ်းနေတယ်လို့ဆိုပါတယ်2001ခုနှစ်ကတည်းကသူတည်ဆုံးတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးပေမဲ့သူတည်ဆုံးတယ်ဆိုတဲ့သတင်းအခုမှထွက်ပေါ်လာတယ်ဆိုတာကတော့ဘာကြောင့်ဆိုတာလဲရှင်းရှင်းလင်းလင်းမသိရသေးပါဘူးမျိုးလုံးတစ်ဖက်ကနေတဲ့တာလီဘန်လျှို့ဝှက်ခေါင်းဆောင်ကိုအမေရိကန်တို့ကအရာတို့ကဖယ်ရှားလိုက်ပြီးတဲ့နောက်2001ခုနှစ်မှာအာဖဂန်ပါကစ္စတန်နဲ့ဇက်ကိုတင်းရှောင်စဉ်နောက်ဆုံးမြင်တွေ့ခဲ့ရတာဖြစ်ပါတယ်အခေရာအကြံဖက်အဖွဲ့နဲ့နီကတ်တဲ့မဟာမိတ်တူဖြစ်သူမူလာအိုမာတည်ဆုံးခြင်းဟာတောက်ကြနေပြန်လဲကျင်းပဖို့ရှိတဲ့ဒုတိယအကြော့တာလီဘန်အာဖဂန်ညီညာရေးဆွေးနွေးပွဲအတွက်အရှုပ်ထွေးဖြစ်လာနိုင်ပါတယ
်တူရကီသမ္မတရီဆက်တရစ်အဒူဝါကခတ်တုနဲ့ညဉ့်ညံရေးအတွက်ဆက်လက်ကြိုးပမ်းမှုမဖြစ်နိုင်တော့ဘူးလို့ပြောကြားလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲတူရကီစစ်လေယာဉ်တွေကအီရတ်နိုင်ငံမြောက်ပိုင်းကခတ်စစ်သွေးကြွတွေကိုဗိုလ်ရုံးတွေမှာပုံကျဲတက်ခိုက်ခဲ့ပါတယ်။သူတို့ရဲ့ဂျက်လေယာဉ်တွေကနေရာ6နေရာမှာရှိတဲ့လူနေအဆောက်အဦတွေ၊ကုန်းလောင်ရုံတွေ၊ဂူတွေကိုထိမှန်ခဲ့တယ်လို့ဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံကတော့ဒီတိုက်ခိုက်မှုကိုရှုံချလိုက်ပြီးဒါဟာအီရတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုစော်ကားတာဖြစ်တယ်လို့ဆိုပါတယ်။တူရကီဝန်ကြီးချုပ်ကတော့ခတ်တွေနဲ့ IS တွေကိုတိုက်ခိုက်တာဟာအကြမ်းဖက်မှုကိုတစ်ချိန်တည်းတိုက်ခိုက်တာဖြစ်တယ်လို့ခေါ်ဆိုလိုက်ပါတယ
်။သမားဝင်အီရန်နဲ့ရရှိလိုက်တဲ့နျူကလ িয়ার သဘောတူညီမှုအသက်ဝင်လာအောင်နိုင်ငံတကာစစ်ဆေးရေးအဖွဲ့တစ်ခုဖွဲ့စည်းအတွက်အသေးစိတ်ရေးဆွဲတင်ပြဖို့အမေရိကန်လွှတ်တော်မှတွေကအစိုးရထိတ်တန့်အရာရှိတွေကိုဖိအားပေးခဲ့ကြပါတယ်။အမေရိကန်လွှတ်တော်အတွင်းပြုလုပ်တဲ့ကြားနာစစ်ဆေးမှုအတွင်းအီရန်ဆိုရနဲ့ IAEA ခေါ်နိုင်ငံတကာအနုမြင့်ဆိုင်အေဂျင်စီတို့အကြားသဘောတူညီမှုကိုအမေရိကန်ကွန်ဂရက်စ်ကသုံးသပ်နိုင်ခြင်းမရှိတဲ့အပေါ်အထက်လွှတ်တော်လက်နက်ကိုင်အဖွဲ့များရေးရာကော်မတီဥက္ကဋ္ဌရီပပလီကန်ဆီနေတာဂျွန်မက်ကင်းကစိတ်ပြတ်မိကြောင်းပြောကြားခဲ့ပါတယ်။နိုင်ငံသားဝန်ကြီးဂျွန်ကယ်ရီ၊ကာဝေးဝန်ကြီးအက်စ်ကာတာ၊ဗန်နဲဝန်ကြီးဂျေကော့ဘ်လူးပူးတွဲစီဦးစီးမြုပ်ချုပ်များရဲ့အကြီးအကဲမာတင်ဒမ်စီတို့နဲ့အတူထွက်ဆိုခဲ့တဲ့စွန့်အင်ဝန်ကြီးအာနက်စ်မိုနစ်ကအဲ့ဒီသဘောတူညီချက်ကိုသူကိုယ်တိုင်မမြင်တွေ့ခဲ့ရဘူးလို့ဆိုပါတယ်အတီးပြုရမယ့်စာချုပ်စာရန်ကိုကိုယ်တိုင်မမြင်တွေ့ခဲ့ရဘူးဆိုတဲ့ကိစ္စဟာလုံးဝယုံကြည်နိုင်စရာမရှိဘူးလို့ချက်ချင်းတုံ့ပြန်ပြောဆိုခဲ့ပါတယ
်ကြံရံမရဖြစ်နေတဲ့ရွှေပြောင်းချီချနေထိုင်သူတွေဟာအင်္ဂလန်နိုင်ငံကဝင်ရောက်ရေးအတွက်ထပ်မံကြိုးစားတဲ့အနေနဲ့ပြင်သစ်နိုင်ငံကာလာမြို့အနီးအင်္ဂလန်နိုင်ငံကိုဆက်သွယ်ထားတဲ့ Eurotunnel မြေအောက် Umin Langango, Norjin, Pivla, Winyapu, Chuban Gajavare, Pinte Anavaniga, Don Yui Tapwa Winni Ne Apiri and Nine Atikyo Nini Yetapwe Tia Jogu Borunima Tatubi or Chatale Bare. Yana Chi Shui Byong Chichaduria Inglango set the polo tade Umin Langong Yatalangu Nyazin Yesudalu Dowi Dwabu Chuza Ni Jaraba. Mintinangan Yabin Sekamu Pite Kalamu Anavanigaro Ingani Nyabema Shui Byong Chicha Ni Tangu Taungaya
အဲ့ဒီမတိုင်ခင်တရက်ကနှစ်ထောင်တွေးခဲ့တယ်လို့ပြောဆိုပါတယ်လောလောဆယ်စင်ကာပူကရောက်နေတဲ့ဗြိတိန်ဝင်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ယူရိုတာနယ်မှာဖြစ်နေတဲ့အရှုပ်ထွေးတွေကိုဟန်တားနိုင်မှုအတွက်ဗြိတိန်နိုင်ငံဟာပြင်သစ်နိုင်ငံနဲ့အစွမ်းကုန်ပူးပေါင်းဆောင်ရွက်နေတယ်လို့ပြောဆိုပါတယ်။
ကလွတ်တော်ကြပြရွေးကောက်ပွဲမှာရှင်ပြိုင်အနေရခဲ့တဲ့ရန်ကုန်တိုင်းကော်မူးမြို့နယ်မက်ဆန္ဒနယ်မြေကနေပြန်လဲရွေးခံဖို့လျှောက်လွှာတင်ခဲ့တာပါလွတ်တော်အသီးသီးအတွက်နေရာအများစုမှာဝင်ရောက်ရှင်ပြိုင်မှုရည်ရွယ်ထားတဲ့အနယ်ဒီပါတီကတော့ဝင်ပြိုင်မြက်မက်ဆန္ဒနယ်မြေစီးရင်ပထမအထုပ်ကိုဗိုလ်ထုနေ့မှာပဲထုတ်စတင်ထုတ်ပြန်ခဲ့ပါတယ်ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရဖို ညမှာမပါဝင်ခဲ့ပေမဲ့ကြည်လေတက်မတော်ညင်းနိုင်ကိုကရေမှုဘုံမှုဘုချုပ်ကြီးလာသေးဝင်ရေတကာကွယ်ရေးဦးစီးချုပ်ဘုချုပ်ကြီးသူရသက်ဆွေအပါအဝင်အစ်မအရာရှိတချို့ပါဝင်မှာဖြစ်သလိုလက်ရှိလွတ်တော်အမတ်တွေဖြစ်ကြတဲ့ဦးအောင်သိန်းလင်းဦးခင်ရွှေတို့အပြင်ပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌဦးနန္ဒကျော်စွာတို့လည်းပြန်လည်အရွေးခံကြမဲ့ဆင်းထဲမှာပါဝင်ပါတယ်ကိုယ်စားလှောင်အမည်ဆင်းတွေကိုတော့နိုင်ငံရေးပါတီတွေကဩဂုတ်လ10ရက်နေ့နောက်ဆုံးထားတင်သွင်းဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတတ်မှတ်ထားပါတယ်
ဗြိတိန်နိုင်ငံသားကြီးနဲ့တနတဟယယုံဝင်ကြီးဟျူဂိုဆွာယဟာအရှေ့တောင်အာရှနဲ့ဗြိတိန်နိုင်ငံဆက်ဆံရေးတိုးမြင့်တဲ့ခရီးစဉ်ရဲ့တစိတ်တပိုင်းအဖြစ်မြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးတနင်္ဂနွေနေ့နဲ့တနင်္လာနေ့ကရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပါတယ်။အဲဒီမှာမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်ဒုက္ခသည်စခန်းတွေကိုသွားရောက်ကြည့်ရှုခဲ့တယ်လို့နှစ်ဖက်လူမှုအတိုင်းဝိုင်းခေါင်းဆောင်တွေပြည်နယ်အစိုးရနဲ့တွေ့ဆုံပြီးတော့လက်ရှိနိုင်ငံရေးလူသားချင်းစာနာမှုအကူအညီအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ရေးပေါ်အခြေအနေတွေအတွက်ဗြိတိန်နိုင်ငံအနေနဲ့2012ခုနှစ်ကလေးကစတင်ပြီးတော့ထောက်ပံ့ကူညီလာခဲ့ရမှာဒီနှစ်တွင်စတာလင်ပေါင်တန်း6တန်းကျော်အပါအဝင်စုစုပေါင်းစတာလင်ပေါင်18တန်းကျော်အထိကူညီခဲ့တယ်လို့ဝန်ကြီးဆွာယာကပြောပါတယ်။ဒါအပြင်ဗြိတိန်ဟာရခိုင်ပြည်နယ်ကိုလူသားချင်းစာနာမှုအများဆုံးပေးနေတဲ့နိုင်ငံတွေထဲမှာပါဝင်နေတယ်ဆိုတာကိုသူခီးစဉ်အတွင်းကိုယ်တိုင်မြင်ခဲ့ရကြောင်းပြောဆိုပါတယ်။မစ္စတာဆွာယာရဲ့အခီးစဉ်တွင်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမမောင်အောင်ကုလသမဂ္ဂအဖွဲ့အစည်းအပါအဝင်ရွှေစည်ဒီဖုန်ကြီးကျောင်းရဲ့ကျောင်းနိုင်ဆရာတော်နဲ့လည်းတွေ့ဆုံခဲ့ပါတယ်။တနင်္လာနေ့မှာတိုက်ခန့်ကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့ရန်ကုန်ဒေအိမ်မှာတွေ့ဆုံပြီးတော့မကြာခင်မှာကျင်းပတော့မယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့ဝန်ကြီးဆွာယာကဆွေးနွေးခဲ့ပါတယ်။ဒါအပြင်မြမစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့သိရပါတယ်။အင်္ဂါနေ့မှာတော့မစ္စတာဆွာယာဟာနေပြည်တော်မှာပြည်အောင်စုဝန်ကြီးဦးအောင်မင်းနဲ့ဗန္ဒာရေးဝန်ကြီးဦးဝင်းရှင်အပါအဝင်အစိုးရအစ်မြင့်ကောင်းဆောင်တွေနဲ့တွေ့ခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာယုံကြည်စိတ်ချပြီးအားလုံးပါဝင်ဖို့လိုတဲ့အကြောင်းဝန်ကြီးဆွာယာကပြောပါတယ်။ဗြိတိန်နိုင်ငံအနေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကူအညီပေးနေတယ်လို့ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်သူတွေကိုလည်းတင်နန်းနေပေးနေတယ်လို့ဆိုပါတယ်။ယူကိုဆွာယာအနေနဲ့သူ့ရဲ့တတိယမြောက်မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ဆောင်ရွက်ချက်အနေနဲ့ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးအပါအဝင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့တိုးတက်မှုအခြေအနေတွေကိုအဓိကထားဆွေးနွေးကြတယ်လို့ဗြိတိန်အစိုးရရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။လွန်ခဲ့တဲ့တနှစ်ကျော်ကယူကရိန်းလေပိုင်နဲ့အတွင်းမလေးရှားလေကြောင်းပိုင်လေယာဉ်တစ်စင်းကိုပြစ်ချခဲ့မှုအတွက်တာဝန်ရှိသူတွေပေါ် ICC အပြည့်ဆိုင်ရာပြစ်မှုဆိုင်ရာခုံရုံးကစစ်ဆေးမယ်ဆိုတဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုရုရှားနိုင်ငံကဗီတိုသုံးပယ်ချလိုက်ပါတယ်။ဒီခွန်ယုံဖွဲ့စစ်ဆေးမဲ့ကိစ္စကိုမလေးရှား၊နယ်သာလန်၊ဩစတြေးလျ၊ယူကရိန်းနဲ့ဘယ်လ်ဂျီယံနိုင်ငံတို့ကထောက်ခံခဲ့ကြပြီးမလေးရှားကပြဋ္ဌာန်းချက်မူကြမ်းရေးဆွဲတင်ပြခဲ့တာဖြစ်ပါတယ်။
Now, so yeah, the dinner goes all win line at Usamo, we do at Jinya Daraba, Akura, the din, Larego, set tight in Piatabame. Kuyin so not Tamra Barack Obama, Africa, Dike Heath, and a better din song bao Nasayamaba. American Tamra Barack Obama, ha, a good dream bet during Africa, Dike go to mine when Keys and Piet Doyle Kebari, Kanya Nanganha, do parking, yeah, Muyas are deep Pitaja, and two the Piet Ye Barry Nangan Piet Kebari. Tamra Obama ha, the Nick Quail out that Jandore, do Tamra that then and doing the mine and we in it Jenny on low sound need be met later to regard up below and we in him yo so that could be able to sort the yellow Pyojabare. The John VOA Imperial didn't talk. Louis Ramizet didn't people Tarago goes away like at them Piat Bima Bashin.
Iran at the mine when nuclear the body in the Lemma to light up our way. Machandigan Calari drain, Tampi Dema, Nangaya, Omimuri, Yashigere, Tamara Obama at Dre, Pagin Pitu, Zadimigo, Twaya Lepataha, Amy Mazon, Omimugu, Yashila Delu, Timmy, Yusayama Pibare.
Today, after 2 years of negotiations, the United States, together with our international partners,
Nibangas was swinging in Hanyabina, Iranangan in a nuclear lenet, Tisau Nayego, Hunter Tame, Pipisung, you see Tigame, the Bodun Jago. American Bidanzuna, Nangandaga, Lupo, Kain Bedu, and in a Dine Yasila Pavi.
Tabime Lila Durigara, the Bodu Nijaha, a long salo de Lovello, Piobare. Tamanga, Tamara Obama, go below a Sompia Beme, Suragara, Ida and Poma Mutini Varello, the Weekly Standard Magazine, Dan Helpaga, Piobare.
If Iran does break out and does have nuclear weapons,
Tegelumia, Ida Nanganga, the Bodu Nijago Chopo B, Nuclear Lenetti Salme. Piro Yambenang at Kugu, Takaime Soyin, Taha Tamara Obama yet Tamaimwe ni a sinla atwe, a meze pitoma bare. Looks on get me a suni ni nai muri alongule, chasony pine, ninjama pitolo, tuninele beluma arago, cholualu yanemam hopa wulu piodoraba. Tamara Obama yet Nangajai Saya Muwararima, Omimuyagare Chetigaro, Osama bin Laringo, Totin Lanina, Iran, Afghanistan and Anoma, American yet Pau and Patemu, Sonta Lai Nidane. Pribaka atitin ne mapatte aun ni nange ra ri be phit par de da ba me IS islamic sitwe jwa ri kaung thong la ra ga a shi le bai san ya amwe ni atwe me kun thauk sia phit la de lo Wilson Center ga Aaron David Miller ga pyo par de
The reality is that when he leaves the White House in 2017 the Middle East is going to look much worse
2019 khu ni ma tu a ni ne tamara imbiro ga thwat khwa twa de kha a shi le bai de ta ha tu 2008 khu ni yauk la rung ga a chi ni the a mya ji so ywa ni ma ba
ကိုယ်လဲဆိုးရွားနေတာပါပဲဒါကြောင့်တရားတာမတရားတာအပထားလို့ဒီကိစ္စမှာသူ့အနေနဲ့လုတ်တင်သလောက်မလုတ်ဆောင်ခဲ့ဘူးဆိုပြီးတော့ဝေဖန်ပြောဆိုခံရမှာဖြစ်ပါတယ်ကွန်မြူနတီကျူးဝါနိုင်ငံနဲ့တန်တမန်ဆက်ဆံရေးတွေပြန်လဲတိစောက်လိုက်တဲ့အပေါ်မှာလဲအများကအာအာသင်ခဲ့ရပါတယ်
A year ago it might have seemed impossible that the United States would once again be raising our flag the stars and stripes
လုံးရက်တစ်နှစ်လောက်တုန်းကဆို Havana မြို့မှာ ရှိတဲ့ American တန်ယုံမှာ American ပြည်ထောင်စုရဲ့ အလံကို ထွင်းထူနိုင်မယ်ဆိုတာမဖြစ်နိုင်ဘူးလို့ပြောခဲ့ကြတာပါ
Aaron David Miller
A historic president? Absolutely. An undeniably great president along the lines of
တမိုင်းတွင်ကြာရင်တမရဖြစ်လာမလားဆိုရင်တော့တေဂျာပေါက်ဖြစ်မှာပါ။ဒါပေမဲ့ဆက်ရှိရာစုနှစ်တွေကတမရဂျော့ဂျ်ဝါရှင်တန်လို၁၉ရာစုနှစ်ကလင်ကွန်လို၂၀ရာစုနှစ်ကအက်ဖ်ဒီအာလို
Great Depression လို့ခေါ်တဲ့အမေရိကန်သမိုင်းမှာစီးပွားကျကအကြီးမားဆုံးကျရောက်ခဲ့ပြီးတဲ့နောက်အဆိုးအဝါဆုံးဖြစ်ခဲ့တဲ့စီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကနေ တန်းပြေကိုကက်တင်လိုက်နိုင်သူလို့သမရဝါမအပေါ်အမေရိကန်အများစုကမှတ်ချက်ပေးကြပါတယ်။ဒါပေမဲ့သူသမရအဖြစ်အရွေးခံလိုက်ရတဲ့အတွက်အမေရိကန်နိုင်ငံအတွင်းကလူမျိုးရေးပြဿနာတွေအဆုံးသတ်သွားတာတော့မဟုတ်ပါဘူး။သမရဝါမရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သမိုင်းအမွေအနှစ်ကိုကြည့်မယ်ဆိုရင်တော့မြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးလုပ်ငန်းတွေကိုလည်းတောက်လျှောက်ပံ့ပိုးပေးနေသူအဖြစ်အများကရှုမြင
2015ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့သတင်းပေါ်ဖြစ်ပါတယ်။လာမယ့်2015ရွေးကောက်ပွဲမှာလက်ရှိတက်မတော်ညှိနှိုင်းရေးကုကဲရေးမှုကြီးရေးလေတာဝန်ထမ်းဆောင်နေတဲ့ဘိုးချုပ်မူကြီးလှထေးဝင်းနဲ့ကာကွယ်ရေးဦးစီးချုပ်ရေးတာဝန်ထမ်းဆောင်နေတဲ့ဘိုးချုပ်မူကြီးသူရသက်ဆွေတို့ဟာ ီခိုင်ဖြိုးပါတီကိုစားပြုဝင်ရောက်ရှင်ပြိုင်ဖို့အတွက်စီရင်သွင်းထားတယ်လို့ပြောပါတယ်။ဒီသတင်းကိုတော့ကိုစီသူကပြောပြပေးမှာပါရှင်
။ရန်ကုန်တန်းဒေသကြီးပီခိုင်ဖြိုးရုံးမှပြုလုပ်တဲ့ရန်ကုန်တန်းဒေသကြီးမဲဆန္ဒနယ်ရုံးမှပါဝင်ရှင်ပြိုင်မဲ့ပီခိုင်ဖြိုးပါတီကိုစားပြုလွတ်တော်ကိုယ်စားလှယ်လောင်းအတိမတ်ပြုပေးရလောက်ခန်းနာမှာပီခိုင်ဖြိုးပါတီကခုလိုပြောဆိုလိုက်တာပါ။ပြည်ခိုင်ဖြိုးအနေနဲ့လာမယ့်ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးမှာရှိတဲ့မဲဆန္ဒနယ်149နေရာအပြည့်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ပါတီကိုယ်စားလှယ်ဦးတန်းဝင်းကအခုလိုပြောပါတယ်
။ပြည်သူ့လွတ်တော်က45ဦးမြို့နယ်45မြို့နယ်45ဦးဝင်ပြိုင်မယ်။အမျိုးသားလွတ်တော်က12ဦးတိုင်းဒေသကြီးလွတ်တော်ကလူ90ပေါ့။ရောက်90ဝင်ရောက်ရှင်ပြိုင်မယ်။နောက်တကကရင်ရေးရာဟိုကြီးတကကရင်တိုင်းဒါနာဒါဒါရခိုင်တိုင်းဒါအားလုံးမဟုတ်တဲ့ဘက်149ခုတို့ရအောင်တိုင်းဒေသကြီးမှာဝင်ကြိုင်ပါပေါ့နော်တိုင်းဒေသကြီးကတော့ဟိုတင်တက်ကလာမှာဆိုတော့ပထမမတည်ဘူးပေါ့န
ော်ရန်ကုန်တိုင်းပြည်ခိုင်ဖြူကထုတ်ပြန်လိုက်တဲ့ပြည်ခိုင်ဖြူစင်းတွေအရတမတော်ညီနိုင်ကုကေမူကြီးရီလေးအဖြစ်တာဝန်ထမ်းဆောင်နေတဲ့ဗိုလ်ချုပ်ကြီးလာထေဝင်းကမြို့သားလွတ်တော်အတွက်မဲဆန္ဒနယ်အမှတ်9ကနေဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့ကာဝေးဦးစည်းချုပ်ရီတာဝန်ထမ်းဆောင်နေတဲ့ဗိုလ်ချုပ်ကြီးသူရသက်ဆွေကပြည်သူ့လွတ်တော်အတွက်ရန်ကုန်တိုင်းဒေသကြီးကိုကိုကျွန်းမဲဆန္ဒနယ်ကနေပြီးတော့ဝင်ရောက်ရွေးခန့်သွားမှာပါဒါ့အပြင်လက်ရှိဆွေရပိုင်းမှာဝင်ကြီးအနေနဲ့တာဝန်ယူထားသူ3ဦးဖြစ်တဲ့မွမြူရီရေလုံငန်းနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးဝင်ကြီးဌာနဝင်ကြီးဦးအောင်မြင့်ကကြောက်တန်းမဲဆန္ဒနယ်လက်ရှိစွမ်းအားဝင်ကြီးဌာနဝင်ကြီးဦးခင်မောင်စိုးကလှဲကူးမဲဆန္ဒနယ်ကျမိုင်ဝန်ကြီးဌာနဝန်ကြီးဒေါက်တာတန်းအောင်ကလမ်းမတော်မဲဆန္ဒနယ်တို့ကနေပြီးတော့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။စီဝါရေးနယ်ကုတန်းရုံဝန်ကြီးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာပွင့်စန်းကမယန်းကုန်းမဲဆန္ဒနယ်နဲ့ရန်ကုန်မြို့တော်ဝန်ဦးလာမြင့်ကရွှေပြည်သာမဲဆန္ဒနယ်တို့မှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့ဝန်ကြီးတွေဝင်ရောက်ရှင်ပြိုင်မဲ့နေရာတွေနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းပြည်ခိုင်ဖြူကော်မတီဝန်ဦးတန်းဝင်းကအခုလိုဆက်ပြောပါတယ်
။ဒါကြောင့်တန်းသမားဝန်ကြီးတွေကသူတို့နေရာမှာသူတို့ဝင်ကြိုင်ပါလေးတွေရှိပါတယ်ဟုတ်တယ်။သမိုင်းဝန်ကြီးကျောင်းပတော်အောင်ရှင်ဥလာတော်ကျောင်းပတော်နောက်တကဦးဆုံးပေါင်းမော်ဟောတဲ့ပေါင်းလာပါလားမသိအရင်နေရာပဲပေါ့လေနာမည်နေရာတော့လွဲနေမှာမလို့အရင်နေရာပေါ့တော့သမိုင်းကြီးနေသားကြတော့ဟောတဲ့သူ့တဲ့နေရာခြံထားတဲ့နေရာလေဟောတဲ့အခုချိန်ကြီးတော့အကြောင်းမကြားသေးဘူးပေါ့နော်သူ့တဲ့နေရာရှိတယ်
ပြည်ခိုင်ဖြိုးပါတီရဲ့ထုတ်ပြန်ချက်တွေအရလက်ရှိပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌတာဝန်ထမ်းဆောင်နေတဲ့ဦးနန္ဒကျော်စွာကလာမယ့်ရွေးကောက်ပွဲမှာပြည်သူ့လွတ်တော်အမတ်တနရာစာအတွက်ရန်ကုန်တိုင်းဒေသကြီးတကုံမြို့နယ်ကနေပြန်လည်ပြီးတော့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ဒါ့အပြင်လက်ရှိသမရယုံဝင်ကြီးဦးတန်တိုင်သိန်းကကလောမဲဆန္ဒနယ်သမရယုံဝင်ကြီးနောက်တစ်ယောက်ဖြစ်တဲ့ဦးသိန်းညွန့်ကမူပင်မဲဆန္ဒနယ်တွေကနေပြီးတော့ပြန်လည်ရှင်ပြိုင်သွားမယ်လို့ပြည်ခိုင်ဖြိုးကဒီကနေ့ထုတ်ပြန်ပါတယ်။နောက်ထပ်သမရယုံဝင်ကြီးတွေဖြစ်တဲ့ဦးအောင်မင်းနဲ့ဦးစိုးသိန်းတို့ကိုတော့2010ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တဲ့မူလနေရာတွေဖြစ်တဲ့တောင်ငူနဲ့ကျွန်းစုတွေကနေပြီးတော့ပြန်လည်ရှင်ပြိုင်ဖို့ပြည်ခိုင်ဖြိုးပါတီကတိုက်တွန်းထားပါတယ်။ပြည်ခိုင်ဖြိုးပါတီကနေတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေပါဝင်ရှင်ပြိုင်ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းတင်ကန်းကျွန်းမဲဆန္ဒနယ်တစ်ကဦးကျော်ကအခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ
်။ကျွန်တော်ကအမြင်ကတော့ဗောဒီမြန်မာနိုင်ငံရဲ့ပို့ချုပ်ရေးနေရာတော်တော်များများမှာတက်မတော်ကပထမဆုံးလူပဲလူကြီးတွေတောင်းစီသွားပဲအနေထားဟိုတာဖြစ်ဖို့အလားအလာရှိတာပေါ့တကယ်လို့အဲ့ဒီကြိုင်တာသွားမယ်ဆိုရင်ဒါဘလို့လို့လက်ရှိတည်းကသူတို့တည်းကပဲဝစီယုတ်တက်ဖြစ်မယ်သူတို့ကအစိုးရဘက်ဖြစ်သွားမယ်တဘောရှိတာကိုအဲ့တော့ဆလုံးတော်ပြည်ခရိုးပါတီရဲ့တပ်မတော်သားဗိုလ်ချုပ်ကြီးတွေကပဲပြပြီးတော့မှပြည်ထောင်တိုင်းနေမှာအစိုးရဘက်ကိုနေရာယူသွားမယ်ဆိုရင်ဒီထိုင်တိုင်းပဲဟိုပါဒီဒူဒူရွေးချယ်တည်ရောက်တဲ့ကိုယ်တည်းမှန်တော့လဲပဲဒီတကယ်လူလူကိုကိုစားပြုမဲ့ပုံပုံဖြစ်ဖို့တော့အရေးကြီးတာပေါ့လေ
ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲရှင်ပြိုင်မဲ့စီးရင်ကိုလာမယ့်ဩဂုတ်လ9ရက်နေ့မှာထုတ်ပြန်ကြေညာသွားမယ်လို့ထုတ်ပြန်ထားပါတယ်ပြည်ခိုင်ဖြိုးပါတီအနေနဲ့ရန်ကုန်တိုင်းဒေသကြီးကနေပြည်သူ့လွတ်တော်အတွက်45ဦးအမျိုးသားလွတ်တော်အတွက်12ဦးတိုင်းဒေသကြီးလွတ်တော်အတွက်90ဦးကရင်ပြည်နယ်အတွက်1ဦးနဲ့ရခိုင်ပြည်နယ်အတွက်1ဦးဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုစီသူပြပြသွားတာပါအခုတော့နောက်သတင်းတစ်ပုဒ်အနေနဲ့တော်ရရှင်နေနားဆင်ရမှာတော့အိန္ဒိယနိုင်ငံကိုအလဲပက်ခီးရောက်နေတဲ့မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကရေကြောင်းလုံခြုံရေးအပါအဝင်နှစ်နိုင်ငံကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လိုကြောင်းပြောကြားလိုက်တယ်လို့သိရပါတယ်အကြောင်းအဆောင်ကိုတော့ဦးဆန်မိုးဝေကတင်ပြပေးပါတယ
်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအိန္ဒိယကာကွယ်ရေးဝန်ကြီးမနောဟာပရီကာအိန္ဒိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အာဂျစ်ဒီဗောစသူတို့နဲ့နယူးဒေလီမြို့တော်မှာဗိုလ်ထုနေ့ကတွေ့ဆုံခဲ့စဉ်အဲ့ဒီလိုပြောကြားခဲ့တာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အိန္ဒိယဝန်ကြီးချုပ်ကလည်းမြန မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတို့ကြားကာကွယ်ရေးလုံခြုံရေးကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံဆက်ဆံရေးကိုဂန္ဓာတိုင်းမှာပုံမအားပေးလှုပ်ဆောင်သွားဖို့ဆန္ဒရှိတယ်လို့လည်းပြောကြားခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးရဲ့ခီးစဉ်တွင်နှစ်ဖက်စစ်ရေးပူးပေါင်းတိုးမြှင့်ဖို့နဲ့နေဆက်လုံခြုံရေးဆန်ရစီမံခန့်ခွဲမှုတွေကိုပုံမကောင်းမွန်အောင်လှုပ်ဆောင်မှုစတာတွေကိုအဓိကဆွေးနွေးကြမယ်လို့အိန္ဒိယကာကွယ်ရေးသတင်းရက်ခွက်ကသိရပါတယ်။၂၀၁၂ခုနှစ်နောက်ပိုင်းမြန်မာနဲ့တရုတ်နိုင်ငံကြားဆက်ဆံရေးကြဆင်းလာပြီးတဲ့နောက်မြန်မာတပ်မတော်အနေနဲ့အိန္ဒိယကိုပိုးပြီးတော့မိခိုအားထားလာပုံရတယ်လို့စစ်ထောက်လိုင်းရဲ့အရာရှိဟောင်းဘုံမူဟောင်းအောင်လင်းထွတ်ကသုံးသပ်ပါတယ်
။ဒီလိုမြေဆုံကိစ္စပြီးတဲ့နောက်ပိုင်းမှာတရုတ်နဲ့ဗမာရဲ့ဆက်ဆံရေးကလည်းကျဲလာတဲ့သဘောမျိုးရှိပါတယ်။ဒီလိုမေးအောင်လိုင်းနဲ့ဒီနောက်ပိုင်းမှာတရုတ်နဲ့ဆက်ဆံရေးကမကောင်းခဲ့ပါဘူး။မကောင်းတဲ့အခါမှာတရုတ်ကတည်းကပြီးတော့ဂျန်တဲ့ဒီ supporting body ဒီလက်နက်တွေဘာလို့မရတဲ့ပြင်မှာအခုလက်ရှိကျွန်တော်တည်သလောက်ပါလေ။ဒီတရုတ်က KIA ကိုကျန်တဲ့ဒီကိုကန်တို့ဟာတို့တရုတ်ကတင်းတင်းပေါ်ပေါ်မထောက်ပံ့ပေနဲ့တရုတ်ကလက်နက်မောင်းခုတွေရောင်းလိုက်တယ်ဆိုတော့အုံလုံးမျိုးနဲ့တရုတ်လက်နက်တွေကအဲ့ဒီဒီလက်နက်ကိုတော်တော်များများရပါလေဒါတရုတ်တော်လိုင်းသတင်းတွေကကျွန်တော်တို့သိရတယ်ဒီတိုင်းမရှိပါလေအဲ့ဒီဘက်မှာဒီဘက်ကဒီဘုံတို့မှုကြီးမင်းအောင်လိုင်းတို့နေနဲ့တုံးလန်တိုင်းမော်ပြတရုတ်ရဲ့စင်ပြားအခါမှာအိန္ဒိယကိုကိတ်ကတ်တဲ့နေတိုင်းမျိုးခုရှိပါလေ
မိုင်းတထောင်ရောကုန်းတွင်းနယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနဲ့မြန်မာနယ်စပ်မှာအခြေစိုက်ထားတဲ့နာဂသဘုံအဖွဲ့ကဇွန်လ၄ရက်နေ့ကချုံခိုတိုက်ခိုက်ခဲ့တာကြောင့်အိန္ဒိယတပ်ဖွဲ့ဝင်၁၈ဦးသေဆုံးခဲ့ပြီးအိန္ဒိယဘက်ကအထူးတပ်ဖွဲ့ဝင်80လောက်ဟာမြန်မာနိုင်ငံဘက်ခြမ်းကိုဝင်ရောက်ပြီးတော့နာဂသဘုံရဲ့စခန်းနေပြန်ပြီးတော့တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။အဲ့လိုအဖြစ်အပျက်တွေဖြစ်ခဲ့ပြီးတဲ့နောက်အခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အိန္ဒိယနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ဘူတန်နိုင်ငံတွေကနေဆက်တီမှာဒါဇင်နဲ့ချီတဲ့တပုံတပ်ဖွဲ့ဝင်တွေခြေဆက်ပြီးတော့အိန္ဒိယအစိုးရကိုဆန့်ကျင်တိုက်ခိုက်နေကြတယ်လို့အိန္ဒိယစစ်ဖက်အရာရှိတွေကပြောတဲ့အကြောင်းအိန္ဒိယမီဒီယာတွေမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့နေဆက်မှာရှိတဲ့တပုံတွေကိုနှိမ်နှင်းပေးတာကိုအိန္ဒိယကမြင်တွေ့လို့သလိုမြန်မာစစ်တပ်အတွက်လည်းစစ်လက်နဲ့ပစ္စည်းတွေနဲ့သင်တန်းတွေပေးဖို့ကန့်လန့်ထားတယ်လို့ဆိုပါတယ်။မြန်မာရေတပ်အတွက်အထောက်အကူတွေအိန္ဒိယထံကနေရရှိနိုင်ကြောင်းဗိုလ်မှူးအောင်အောင်လင်းထွတ်ကပြောပါတယ
်။ဒီရဒီသူပြန်တော့ဒီဘင်္ဂလားပင်လယ်ပေါ်မှာဗန်နီနမ်ဆိုတရုတ်ကိုလေအိန္ဒိယကဝန်ခံကျင်တဲ့နေဆိုင်မျိုးကျွန်တော်တို့မရှိပါဘူးတရုတ်ကလည်းအခုဟာတောက်ပြူရင်းတဲ့စေခန်းကိုတို့ပို့တပေါ်မျိုးလှုပ်လာတဲ့ကံမှာအိန္ဒိယအနေနဲ့သူ့နိုင်ငံရဲ့နိုင်ငံရေးရလုံခြုံရေးအန္တရာယ်ရှိလာတဲ့ကံမှာဗမာရေတပ်ကလည်းအင်တာမထုတ်တယ်ပါလေထုတ်တယ်ဆိုတာဗမာရေတပ်မှာအရင်ကကျွန်တော်တို့ဖြစ်တော့ကတရုတ်ကဝယ်ထားတဲ့သမောတွေလောက်ပဲရှိတယ်ကျန်တဲ့သမောကောင်းကောင်းမရှိတဲ့လောက်နေဆိုင်မျိုးရှိပါတယ်အခုနောက်ပိုင်းတော့ဒစင်းစားနဲ့စင်းစားဆောက်တဲ့နေဆိုင်မျိုးရှိတော့အိန္ဒိယစီကတော့ငါတို့ဂျီတန်နဲ့ပတ်သက်တဲ့ဥစားရီကိုတော့သူတို့ဒီကဝေါ်လိမ့်မယ်လို့ကျွန်တော်တင်တယ်။နောက်အိန္ဒိယကဒါကမ္ဘာမှာတက်ကနိုလော်ဂျီမှာတော့အိန္ဒိယကဒါအများကြီးမြင်ပါတယ်။ communication နဲ့ပတ်သက်တဲ့ဥစားရီ၊ security နဲ့ပတ်သက်တဲ့ဒီလုံခြုံရေးကိစ္စတွေမှာအိန္ဒိယနဲ့ပမာဏနဲ့ကပေါင်းပြီးတော့မှလုပ်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျ
။ဘိုရူနီကဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့မတွေ့ဆုံခင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအိန္ဒိယစစ်တပ်ကကော်ဇောနီခင်းပြီးတော့ဂုံပြူတက်ဖွဲ့နဲ့ကြိုးဆိုဂုံပြူခဲ့တာပါအခုလိုဗိုလ်ချုပ်မှူးကြီးပေါ်အိန္ဒိယဆူရဘက်ကနွေးထွေးစွာကြိုးဆိုရတာနဲ့ပတ်သက်လို့ဗိုလ်မှူးဟောင်းအောင်လင်းထွတ်ရဲ့အမြင်ကတော့
ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအခုဒါကော်ဇောနီခင်းပြီးတော့မှအစ်စ်လောက်ထိကိုကြိုးရတဲ့အစီအမျိုးကဒါလာမဲ့2016မော်လီမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုသမရရာထူးအတွက်များညွန်မောင်းကောင်းညွန်မောင်းပါလိမ့်မယ်ခင်ဗျ
ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံအတွက်အိန္ဒိယနဲ့ဆက်ဆံရေးဟာအရေးကြီးတယ်လို့အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံတိုးတက်ရေးအတွက်ယုံကြည်စိတ်ချရတဲ့မိတ်ဖက်နိုင်ငံတနင်္ဂနွေဖြစ်တည်ရည်တည်မှုအတွက်ကျေးဇူးတင်ကြောင်းဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံစဉ်မှာပြောခဲ့တယ်လို့သိရပါတယ်ခင်ဗျာ
။ဦးစံမိုးဝေပြောပြသွားတာပါရှင်။အခုတော့နောက်သတင်းတစ်ပုတ်အနေနဲ့သောရရှင်နေနားဆင်ရမှာတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အထူးတန်တမန်နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးအန်ဂျယ်လီနာဂျိုလီရဲ့မြန်မာနိုင်ငံခရီးစဉ်ကြောင်းပြည်ပခတွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာစစ်ကြောင်းအကြမ်းဖက်ခံရတဲ့အမျိုးသမီးတွေရဲ့အခြေအနေတွေလူမျိုးရေးခွဲခြားမှုကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေရဲ့အခြေအနေတွေကိုနိုင်ငံတကာကပို့ပြီးသိလာလိမ့်မယ်လို့မျှော်လင့်ကြောင်းလူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ကချင်နဲ့ရခိုင်ဒေသကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုဖို့အတွက်အစီအစဉ်ရှိသလိုလူထုအခြေပြုအဖွဲ့အစည်းတွေနဲ့လည်းဂျိုလီကတွေ့ဆုံဖို့ရှိပါတယ်။မအင်ဂျင်နိုင်ကအကြောင်းအဆောင်ကိုဆက်လက်ပြောပြမှာဖြစ်ပါတယ်ရှင
်။လေးရကြခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့နာမည်ကျော်ဟောလိဝုဒ်မင်းသမီးအန်ဂျယ်လီနာဂျိုလီဟာနိုင်ငံတကာကဒုက္ခသည်အရေးအပါအဝင်ပ ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေကလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမျိုးသမီးတွေအရေးကဘာတိအောင်လှုပ်ရှားဆောင်ရွက်နေသူဖြစ်ပါတယ်။ဒါကြောင့်သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရခေါင်းဆောင်တွေကိုမေးခွန်းထုတ်သွားမှာဖြစ်တယ်လို့နယူးယောက်အခြေစိုက် HRW လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
်။ Angelina Jolie is not like most movie stars. She has traveled the world and been a very effective campaigner for human rights and
Angelina Jolie ဟာတခြား Hollywood ကနာမည်ကျော်ရုပ်ရှင်မင်းသားမင်းသမီးတွေနဲ့မတူပါဘူး။နိုင်ငံတကာကိုခီးလဲလဲပြီးတော့လူအခွင့်အရေးကိစ္စအထူးသဖြင့်ဒုက္ခသည်တွေရဲ့အခွင့်အရေးအတွက်အကျိုးရှိရှိထိရောက်အောင်ဆောင်ရွက်နေတာပါ။ဒီမြန်မာခီးစဉ်ကိုလည်းသူအသေးချာစီစဉ်ထားတာပါ။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကို Jolie အနေနဲ့လိမ္မာပန်းနက်စွာမေးခွန်းထုတ်မှဖြစ်ပါတယ်။ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေနိုင်ငံရေးအကျဉ်းသားအရေးအတွက်တိုးလာတာတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့သူတွေရဲ့ဒုက္ခသည်စခန်းတွေညဉ့်ညံ့ရေးသဘောတူညီချက်မရနိုင်သေးတာစတာတွေဟာရွေးကောက်ပွဲမတိုင်ခင်မှာဖြစ်နေတဲ့အခြေအနေပါမြန်မာနိုင်ငံကိုရောက်နေတဲ့အင်ဂျလနာဂျိုလီရဲ့စကားတွေနဲ့ခြေလှမ်းတိုင်းကိုကမ္ဘာသတင်းမီဒီယာတွေကစောင့်ကြည့်နေတဲ့အခုလိုအချိန်မှာဒီအခြေအနေတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုအစိုးရအနေနဲ့မဖြစ်မနေတုံ့ပြန်ဖြေဆိုရမှာဖြစ်ပါတယ်
UNHCR ရဲ့အထူးတန်တမန်အနေနဲ့လာတဲ့သူ့ရဲ့ခီးစဉ်အတွင်းရခိုင်နဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတချို့တွားရောက်ကြည့်ရှုပြီးဒုက္ခသည်တွေရဲ့စိုးရိမ်ချက်တွေနဲ့မျှော်လင့်ချက်တွေကိုမေးမြန်းနားထောင်မှုရှိတယ်လို့မနေ့ကထုတ်ပြန်တဲ့ Angelina Jolie ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အမျိုးသမီးအဖွဲ့တွေအရက်ဖက်လူမှုအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။Angelina Jolie ရဲ့ခီးစဉ်ကြောင့်မြန်မာနိုင်ငံရဲ့အခြေအနေတွေကိုကဘာကပိုးပြီးသိရှိနားလည်လာဖို့မျှော်လင့်ကြောင်းသူနဲ့တွေ့ဆုံဖို့ဖိတ်ကြားခံထားရတဲ့ Women Peace Network Oregon ရဲ့ညွှန်ကြားရေးမှူးမတ်ဝေဝေနုက VOA ကိုပြောပါတယ
်။သူလာချင်းအဖြစ်ဒီ attention ပေါ့နော်ကျော်လို့ဆိုရေးောက်ပွဲရှိရဲဒီမှာဒါပေမဲ့လက်ပတ်တနာရီလက်အများကြီးရှိနေရဲမြို့ကြီးရေကျန်ဖက်ခံမှုတွေဟိုခွဲခြားမှုတွေတမျိုးတွေလည်းရှိနေတဲ့အခါကျတော့မြန်မာပြည်အပေါ်မှာ attention အရန်ကိုများသွားမဲ့ပေါ့နော်ရခိုင်ပြည်ဘက်သွားတဲ့ခါကျရင်သူကိုယ်ရင်ကိုကြမြင်သွားပြီဆိုလို့ရှိရင်ပို့ပြီးတော့ဒီအတွက်လည်းသူ့အနေနဲ့တစုံတရာတော့ဟို message ပေးနိုင်တယ်ကျောလို့ဆိုရအောင်ပေးနိုင်တယ်ဆိုလို့ရှိရင်ဒါအရန်ကောင်းတယ်ပေါ့နော်
အလားတူ Angelina Jolie အနေနဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခြင်းအပြင်စစ်ကြောင့်ကချင်အမျိုးသမီးတွေရင်ဆိုင်နေရတဲ့အကြမ်းဖက်မှုတွေဒုက္ခအခြေအနေတွေကိုနိုင်ငံတကာသိအောင်ဆောင်ရွက်ပေးနိုင်လိမ့်မယ်လို့မြင်ကြောင်းကချင်ငြိမ်းချမ်းရေးကွန်ရက်ရဲ့ညှိနှိုင်းရေးမှူးခွန်ကြာက VOE ကိုပြောပါတယ်
။ဒီအခုချိန်မှာကချင်ပြည်သားကိုလည်းဒီတွားရောက်လာမယ်ဆိုတော့ကျမတို့အနေနဲ့အင်တာမအန်တာရောရှေ့။မတ်ကြီးကတော့ကျမတို့ဒီဒုက္ခသည်စခန်းတွေထဲမှာဒုက္ခတွေများဟာနိုင်ငံတကာစံချိန်ဆိုင်ရုံးနဲ့လုံးဝမကိုက်ညီပဲနဲ့ဒုက္ခဆင်းရဲခံနေရတယ်ပေါ့သူဖြစ်မင်းအမျိုးသမီးများဟာဒီဒီလေးစကလာအတွင်းသူဖြစ်ဒီလုံးခဲ့တဲ့ရင်းကျစ်ကြောကလာအတွင်းမှာအနိုင်ကျင့်ချင်းခံရတယ်ပေါ့ခံရပြီးသားဖြစ်နေရှင့်မြန်မာတပ်မတော်ရဲ့လက်ချက်ကြောင့်ပေါ့နော်အဲ့တော့ဒီအချိန်ဒီမှာအန်ဂျယ်လီနာဂျိုလီရောက်လာချင်အားဖြင့်အမျိုးဆောင်မျိုးသမီးများရဲ့ကိစ္စကိုပို့ပြီးတော့မှနိုင်ငံတကာသိရှိအောင်ဆောင်ဆောင်ပေးနိုင်မယ်လို့ယူဆရရှင့်
မနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့အင်ဂျလီနာဂျိုလီဟာနေပြည်တော်မှာသမရဦးသိန်းစိန်အပါအဝင်တီထောင်စုလွှတ်တော်နိုင်ကသူရဦးရွှေမန်းနဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။ဒါ့အပြင်သူ့ရဲ့ခီးစဉ်အတွင်းအတိုက်ခံခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှုရှိတယ်လို့မြန်မာအနုပညာရှင်တချို့နဲ့လည်းတွေ့ဆုံမှုရှိပါတယ်။2012ခုနှစ်ကအင်ဂျလီနာဂျိုလီဟာ UNHCR ရဲ့အထူးတန်တမန်အနေနဲ့ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးတဲ့နောက်မြန်မာအရေးကိုစတင်ဆောင်ရွက်လာတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာတို့ရှင်များရှင် VOA American အသံကနေကြာပြင်းနေမနက်အစီအစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 30 40 50 line length meter 190တို့ကပါတိုးချဲ့ထုတ်လွှင့်နေရဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲရမြန်မာအကြောင်း American Indian တို့အင်္ဂလိပ်စာသင်ခန်းစာပို့ချချက်စာတာတွေသူယုံကြည်ရအစီအစဉ်နဲ့အတူမြန်မာအရေးသုံးသပ်ချက်မှာတော့ NLD အနေနဲ့တိုင်းရင်းသားပါတီတွေနဲ့ရှင်ပြိုင်အရွေးခံမယ်ဆိုရင်တိုင်းရင်းသားပါတီတွေအတွက်နင့်နာနိုင်စရာအကြောင်းရှိပါသလား
ပြိုင်ဆိုင်မှုဆိုတာဒီမိုကရေစီနစ်မှာအဲ့ဒါမှတ်ချက်အခုပဲလေဒီလိုပြိုင်ဆိုင်တာကိုတားတယ်ဒါမှမဟုတ်မပြိုင်ပါနဲ့လို့
မြမအရေးသုံးသက်ချက်အပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းဦးကျော်စံသားကစူးစီးတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင်
သမရဖြစ်ရေးပြန်ဆိုင်မှုအစဉ်ရနေချင်းဆိုတဲ့ကောင်းစနဲ့ဘန်ကော့ပို့စ်သတင်းစာထဲမှာလယ်ရီဂင်ကြီးတာချက်ကိုဥစွာတင်ပြလိုပါရယ်လောလောဆယ်မှာလက်ရှိသမရဥသိန်းစိန်နဲ့လွှတ်တော်ဥက္ကဋ္ဌဥရှင်မန်တို့ဆွေးနွေးနိုင်ရောက်နေကြပါရယ်တကယ်တော့ကြံ့ခိုင်ဖုံချွေးရေးပါတီဟာခေါင်းနှလုံးနဲ့နဂါဖြစ်ပါရယ်နှစ်ယောက်စလုံးဟာပါတီနဲ့အစိုးရမူဝါဒထိန်းချုပ်ရေးအတွက်ကြိုးပမ်းနေခဲ့ကြပါရယ်ဥသိန်းစိန်ဟာသူ့ဇာတိမျိုးမှအရေးခံမယ်လို့သူနဲ့နီးစပ်တဲ့ပါတီအတိုင်းအတာဆိုလာပါရယ်သမရဟာပါတီရဲ့ထောက်ခံမှုရရှိဖို့လိုအပ်ပေမဲ့စစ်တပ်ရဲ့ထောက်ခံမှုကသာအဆုံးဖြတ်ပေးမှာဖြစ်ပါတယ်။စစ်တပ်ဟာမြန်မာနိုင်ငံရေးအနာဂတ်ကိုအဆုံးဖြတ်ပေးနိုင်တဲ့အဓိကအင်အားစုဖြစ်ပါတယ်။စစ်သားတွေကဒုတိယသမရတယောက်ရွေးမယ်။အထက်လွှတ်တော်အောက်လွှတ်တော်တို့ကဒုတိယသမရတဦးစီရွေးမယ်။အဲ့ဒီနောက်လွှတ်တော်နှစ်ယောက်စလုံးစည်းဝေးပြီးဒီသုံးယောက်ထဲကတယောက်ကိုသမရအဖြစ်ရွေးချယ်ကြမှာဖြစ်ပါတယ်။ကြံ့ခိုင်ဖုံဖြိုးရေးရဲ့ဂျွန်လဘဟုအစည်းအဝေးမှာဥရွှေမန်းကိုသမရလောင်းဖြစ်ဖို့အတွက်လှည့်ဝဲမဲ့ပေးခဲ့ပေမဲ့နောက်ပိုင်းမှာပေါက်ကြားသွားလို့သူ့ကိုဆန့်ကျင်မှုတွေပေါ်ထွက်လာခဲ့ပါတယ်။ဥအောင်တောင်းကွယ်လွန်သွားခြင်းဟာဥရွှေမန်းအတွက်အင်အားအကောင်ဆုံးမဟာမိတ်တယောက်ဆုံးညွန်သွားခြင်းလည်းဖြစ်ပါတယ်။နောက်ဥမမောင်သိန်းကလည်းအဂရိလိုက်စားမှုနဲ့ညှိနှိုင်းစရာအကြောင်းရှိနေသလိုသူ့ရဲ့တခြားမဟာမိတ်တွေဟာလည်းပြဿနာအစီအစီတက်နေကြပါတယ်။ပူအရေးကြီးတာကစစ်တပ်ကဥရွှေမန်းနဲ့လမ်းခွဲလာခြင်းပဲဖြစ်ပါတယ်။သူ့ရဲ့မက်ဆန်ဒါနယ်ကို၌ကသူ့ကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကပြန်လည်ရုပ်သိမ်းဖို့တောင်းဆိုလာကြပါတယ်။ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတွင်းဥသိမ်းစိန်ဟာလည်းပဲမပြတ်သားဘူး။ဥရွှေမန်းလိုလူစားမျိုးလည်းခြားစားပျက်စီးသူဖြစ်တဲ့အတွက်လက်မခံနိုင်ဘူးဆိုသူတွေကအမျိုးသားလွှတ်တော်ဥက္ကဋ္ဌဖြစ်သူဥခင်အောင်မြင့်ကိုစဉ်းစားလာကြပါတယ်။ရခင်ကဥသိမ်းစိန်ကိုအပြင်းထန်ထောက်ခံခဲ့တဲ့ဥထေးဥဟာလည်းကြံ့ခိုင်ဖွံ့ဖြိုးရေးမှာတစဉ်ထောင်လာပါတယ်။နောက်တူကတော့သမရယုံဝန်ကြီးဥဆိုးမောင်ဖြစ်ပါတယ်။အဲတချိန်တည်းမှာပဲကကွေရေးဦးစီးချုပ်ဘိုးရုံမူကြီးမင်းအောင်လှိုင်ကလည်းနိုင်ငံရေးရည်မှန်းချက်ရှိနေပြန်ပါတယ်။ဥရွှေမန်းရဲ့လက်ရှိမဲဆန္ဒနေကဝင်ပြိုင်မယ်လို့သတင်းသန့်သန့်ထွက်နေပါတယ်။ဒါပေမဲ့သူကစစ်တပ်ရာသူကနှုတ်ထွက်ရအောင်မှဖြစ်ပါတယ်။လောလောဆယ်မှာတော့ဥရွှေမန်းဟာပုံပြီးအထီးကျန်ဖြစ်လာနေပါတယ်။သူဟာဒေါအောင်ဆန်းစုကြည်ရဲ့ထောက်ခံမှုကိုမျှော်မှန်းခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်ကလည်းသူ့ကိုမထောက်ခံတော့ပါဘူး။သူတို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတယောက်ယောက်ကိုသမရအဖြစ်ထောက်ခံသွားမယ်လို့ကြေညာခဲ့ပါတယ်။သမရဖြစ်ဖို့ရှင်ပြိုင်ပွဲကတော့တကားပွင့်နေစေဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မဲဘလောက်အနိုင်ရရှိရဲဆိုတာမှအခြေခံပြီးဂျောင်းဆန်းစုကြီးဟာသမရကိုနောက်ွယ်ကကြိုးကန်ရွေးချယ်သူဖြစ်လာနိုင်ပါတယ်။ဥသိန်းစိန်ဟာလည်းဂျောင်းဆန်းစုကြီးရဲ့ထောက်ခံမှုကိုမရရင်သမရဖြစ်မလာနိုင်တော့ပါဘူး။ဆိုတော့ဥခင်အောင်မြင့်တဲ့ဥဆိုးမောင်တို့အတွက်လမ်းပွင့်နေတယ်လို့ဆိုထားပါတယ်။သူရဲ့မလဲသူတို့နှုတ်ကဒေါအောင်ဆန်းစုကြည်နဲ့တော့ကြိုကြိုတင်တင်နှိမ့်နှိုင်းရလိန်အောင်မယ်လို့လည်းရေကင်ကသုံးသပ်ထားပါခင်ဗျာအခုဆက်လက်ပြီးအနာရပါတီရွေးကောက်ပွဲရှုံးနိမ့်မှုကိုရင်ဆိုင်ရပွဲစီနေခြင်းဆိုတဲ့ကောင်းစဉ်နဲ့ AFP ရဲ့သုံးသပ်ချက်ကို streettimes.com မှာဖားပါရယ်သူတို့ပါတီခေါင်းဆောင်နဲ့စစ်တပ်အကြတင်းမှမှုမြင်မာလာနေတဲ့အတွက်လာမယ့်ရွေးကောက်ပွဲကြရင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံတို့စီမှာအရှုံးကြီးရှုံးနိမ့်ရပွဲစီနေတယ်လို့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကဝန်ခံပြောကြားလိုက်ပါတယ်။ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးအထွေထွေအတွင်းမှူးဦးမမောင်သိန်းကရန်ကုန်ဒေသကြီးအမတ်လောင်းစည်ရင်ကြီးညာချင်းမှအခုလိုသူတို့ရှုံနိုင်တဲ့အလားအလာကိုဝန်ခံပြောကြားခဲ့တာဖြစ်ပါတယ်။အနာရှိယစစ်တပ်နဲ့သမရလောင်းဖြစ်ဖို့ရည်စူးထားသူကြံ့ခိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်ဦးရွှေမန်းရဲ့ဆက်ဆံရေးယိုယွင်းလာချိန်မှာပြောကြားခဲ့တာလည်းဖြစ်ပါတယ်။ဦးရွှေမန်းဟာဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဒေါအောင်ဆန်းစုကြည်ရဲ့အထောက်အမှုကိုထောက်ခံခဲ့တဲ့အတွက်သူရဲ့မဲဆန္ဒနယ်ကစစ်သားတွေစင်ကျင်မှုကိုရင်ဆိုင်နေရပါတယ်။ဥရွှေမန်းကတော့ဒါဟာတိုင်းပြည်အတွက်လောက်တာဖြစ်တယ်လို့ဆိုရဲလို့ရေးသားထားတာဖြစ်ပါခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းပြီးမှာတော့အခုတော့ဒေါ်လာအတန်းတင်ဆက်မဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရမှာဖြစ်ပါတယ်ရှင်။
ဒီလိမ့်မယ်ကျင်ပြမယ် idiom အသုံးကတော
့ old flame
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက o l d old ကအဟောင်းတစ်ချိန်က f l a m e flame ကမီးတောက်ဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မီးတောက်အဟောင်းပေါ့ရှင်ဒီအသုံးဆင်းသက်လာတာကတော့ရှင်းတယ်လို့ဆိုရမှာပါflame ဆိုတဲ့မီးတောက်ဟာတကယ်တော့ဒီနေရာမှာတကယ်မီးမဟုတ်ဘဲရင်ထဲမှာတောက်လောင်တဲ့အချစ်မီးကိုဆလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာ1500အချစ်ဆိုတဲ့သမီးရီစာအချစ်၊လင်မယားအချစ်ဆိုတာပူပြင်းပြီးအပူမီးတောက်လောင်တယ်လို့928ဆိုတဲ့မိဘနဲ့သားသမီးကြားအချစ်ကတော့အေးမြတယ်ဆိုတာသောတာရှင်များသိကြမှာပါ။ဒါကြောင့်ဒီ old flame ဆိုတဲ့အသုံးမှာအရင်ကတောက်ခဲ့တဲ့မီးဆိုတော့idiom တော့ဘာအသေးပဲကတော့အရင်ကချစ်ခဲ့ဘူးတဲ့ချစ်သူရီစာဟောင်းဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Mary told me she met her old flame at a party after 50 years she said she hardly recognized him as he's now fat and bald
Mary ကပြောတယ်သူရဲ့ရီစာဟောင်းနဲ့ပါတီမှာသွားတွေ့ခဲ့တယ်။နှစ်50ကြာမှသူ့အပြောကတော့ကောင်းကောင်းတောင်မမှတ်မိတော့ဘူးတဲ့။အခုအဲ့ဒီလူကဝါပြီးထိတ်ပြောင်နေလို့လို့အတိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary told me she met her old flame at a party. After 50 years, she said, she hardly recognized him as he's now fat and bald.
ဒီချင်းကရီစာဟောင်းဖြစ်ခဲ့ဘူးသူဆိုရင် idiom အသုံးရဘယ်လိုပြောမလဲ
old flame
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်းတင်ဆက်သွားတာဖြစ်ပါတယ်ရှင်အခုတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းရင်းသားပါတီတွေနဲ့ရှင်ပြိုင်အရွေးခံမဲ့ဆိုရင်တိုင်းရင်းသားပါတီတွေအတွက်နင်းနာနိုင်စရာအကြောင်းရှိပါသလားတိုင်းရင်းသားတွေလိုချင်တဲ့အခွင့်အရေးတွေကို NLD အနေနဲ့အပြည့်အဝပေါ်ဆောင်ပေးနိုင်မယ်လို့လည်းတိုင်းရင်းသားပါတီတွေကယုံကြည်ကြပါသလားဆိုတာကို SNDP ကြားဖြူအမတ်ဦးရဲထွန် NLD ပြောခွင့်ရဒေါ်နန်းခင်ထွေးမြင့် SNLD ကြားကောင်းပါတီဝါရင်ကောင်းဆောင်တူဖြစ်တဲ့ဆိုင်းညွန့်ထွေးတို့နဲ့အတူဦးကျော်စံသာတို့ကဆွေးနွေးသုံးသပ်ထားပါတယ်ရှင
်ပြည်ထောင်ခံအခု2015ရွေးကောက်ပွဲနီးလာတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းရင်းသားဒေသတွေကိုစီရင်ရေးဆင်ပါတယ်အဲ့ဒီခါမှာတိုင်းရင်းသားတချို့စီကအသံတွေဗာကြလာရလဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့သူတို့ကြိုးဆိုပါတယ်အားပေးပါတယ်ဒါပေမဲ့တိုင်းရင်းသားဒေသတွေမှာလာပြီးသူတို့ပါတီနဲ့ဆင်ပြေးခံမဲ့ကိစ္စကိုတော့နည်းနည်းသူတို့ကိုဦးစားပေးသင့်တယ်ဆိုတဲ့သဘောမျိုးပြောကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဦးရထွန်းရဲ့အမြင်ကိုပထမဆုံးပြောပြပါခင်ဗျာ
ဒီကနော်ရဲ့အမြင်ကတော့အဲ့လိုဦးစားပေးတာဒါမှမဟုတ်ရှောင်ပေးတာဆိုတဲ့ဟာကတော့ဟိုနှစ်ပါတီချင်းရဲ့ဒီသဘောထားနဲ့ပဲခိုင်တာပေါ့လေဒါပေမဲ့ဒီမိုကရေစီစနစ်မှာကတော့ဒီလိုပဲပြန်ကြမှာပဲအတူကဘယ်ပါတီကဘယ်ပုဂ္ဂိုလ်ကဒီလူလူအကျိုးစီးပွားကိုတကယ်ထောင်ရနိုင်တယ်လဲတကယ်ကိုစားပြုနိုင်တယ်လဲဆိုတာကတော့ဒီအလုံးနဲ့တည်ပြကြရမှာပေါ့လေဒါကြောင့်မလို့ဒီလိုပြန်ခြင်းအတွက်ကိုကျွန်တော်အနေနဲ့တူချင်းသဘောထားအရာပြောမယ်ဆိုတော့ဘာမှကျွန်တော်စဉ်းစားချက်မရှိပါဘူ
းဒါပေမဲ့ဦးရထွန်းတို့ရဲ့ပါတီတို့ဘိုးတို့ကနိုင်ငံရဲ့ရခိုင် ALD တို့ SNL တို့အဲ့လိုပါတီတွေကတော့တိုင်းရင်းသားဒေသမှာဘယ်သူရှင်လာလာခင်ဗျားတို့ပါတီတွေကအနိုင်ရနေတယ်ပေါ့ထိတ်ဆုံးကနေပြီးတော့ဆိုတဲ့သဘောမျိုးတော့ဒါနားလည်နိုင်ပါတယ်ဒါပေမဲ့အခုစိုးရင်လည်းလို့ပြောတယ်တိုင်းရင်းသားတချို့ကသူတို့ကပါတီငယ်တွေဖြစ်တယ်ဖွဲ့စားပါတီတွေဖြစ်တယ်အဲ့ဒါကြောင့်သူတို့ဟာသူတို့အင်အားကိုသူတို့စိတ်မချလို့အဲ့လိုစိုးရင်စိတ်နဲ့ပြောလို့ထင်ပါတယ်အဲ့ဒီကိစ္စကိုဘယ်လောက်စာနာနိုင်ပါလဲခင်ဗျာ
ကျွန်တော်အခုပြောတဲ့သဘောထားတွေကတော့ကျွန်တော်တူးချင်းရဲ့သဘောထားတွေပဲရှိမှာပေါ့လေကျွန်တော်ကတော့ဒီမိုကရေစီကိုယုံကြည်တယ်ဒီမိုကရေစီယုံကြည်တယ်ကျွန်တော်တို့စစ်တော်ကိုယ်စားလှယ်တွေဓမ္မမဟုတ်ပြည်သူကိုယ်စားလှယ်ဆိုတာတွေကပြည်သူလူထုအကျိုးစီးပွားကိုကျွန်တော်တို့ဒီထောင်ရက်ပေးဖို့တာဝန်ရှိတယ်အဲ့တော့ဆိုင်ဆိုင်မှုဆိုတာဒီမိုကရေစီစနစ်မှာအဲ့ဒါမှတ်ကျောက်တစ်ခုပဲလေအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ ဒီလိုပြိုင်ဆိုင်တာကိုတားတယ်ဒါမှမဟုတ်မပြိုင်ပါနဲ့လို့စိုးရိမ်နေဆိုတာကဒီမိုကရေစီမဆန်ဘူးလို့ကျွန်တော်အယူဆတယ်ဒါပြိုင်ရမှာပဲအဲ့တော့ဘသူကပြည်သူလူထုကိုတကယ်ကိုစားပြုတယ်လဲတကယ်ဆောင်ရွက်ပေးနိုင်တယ်လဲဆိုတာကလည်းဒါကျွန်တော်တို့ကကာလတစ်ခုဖြတ်တန်းပြီးမှသိမှာအဲ့တော့တိုင်းရင်းသားပါတီလို့နာမည်ခံထားပေမဲ့လို့လည်းတိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုတကယ်ကိုစားပြုတဲ့ပါတီတကယ်ကိုစားပြုတဲ့သူဖြစ်ချင်မှလည်းဖြစ်မှာပေါ့ဒီ NLD ပါတီကလည်းတိုင်းရင်းသားတွေကိုကိုစားပြုပါတယ်လို့သူပြောပေမဲ့လည်းတကယ်လက်တွေ့မှာတိုင်းရင်းသားတွေရဲ့အကျိုးစီးပွားဒီတိုင်းရင်းသားတွေရဲ့ဓာတ်တူခွင့်ရေးရဖို့ဆိုတဲ့ဟာတွေကိုဖောင်းဆောင်နိုင်တဲ့ပါတီဖြစ်ချင်မှလည်းဖြစ်မှာပေါ့အဲ့တော့ဆိုလိုချင်တာကတော့ကျွန်တော်ပြောချင်တာကရှင်ပြိုင်ပြီးတော့လက်တွေ့လုပ်တဲ့ဖြစ်စဉ်တစ်ခုဖြတ်တန်းပြီးမှသာလင်ဒါကိုသိနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ရှင်ပြိုင်နာကိုကျွန်တော်တော့ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ကျွန်တော်တော့ဒီခန့်ကျင်တာကန့်ကွက်တာသွေးနာကျွန်တော်မရှိဘူ
းအဲ့တော့တိုင်းသားပါတီတွေကလိုလားကြတယ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းသားရေးကိစ္စမှာတိုင်းသားပါတီတွေအထူးသဖြင့်ဥယျာထွန်းတို့ပါတီရဲ့ခံယူချက်နဲ့တိုင်းသားအရေးမှာဒဏ်လူရှိတယ်လို့ယူဆပါလားခင်ဗျာ
အဲ့အဲ့ဒါနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့ NLD ပါတီကအခုတိုင်းရင်းသားတွေအာယုံစိုက်နေတဲ့ကျွန်တော်တို့နိုင်ငံကိုဖက်ဒရယ်စနစ်ပြီးပအောင်ဖက်ဒရယ်စနစ်ပြည်ပြင်အောင်သွားဖို့ဆိုတဲ့စိတ်ဝင်စားမှုမျိုးဒီအားနည်းနေတာတော့တွေ့ရတယ်သူတို့ဒီဟာနဲ့ပတ်သက်လို့စိတ်ပြီးတော့ဒီသူတို့ရဲ့ပါတီ policy တွေမှာခြားပြတာတွေတော့၎င်းဒေါန်ဆန်းစုကြည်ရဲ့မိန့်ခွန်းတွေမှာလည်း၎င်းမတွေ့ရဘူးအဲ့ဒါကိုထောက်ချီးအားဖြင့်ကတော့တိုင်းရင်းသားတွေရဲ့ဓာတ်တူခွင့်ရေးဖက်ဒရယ်ဆိုတာပါဖက်ဒရယ်စနစ်ဆိုတာပါဆိုတာကိုသူတို့ဒီနားလည်မှုအားနည်းတာတော့၎င်းဒါမှမဟုတ်စိတ်ဝင်စားမှုအားနည်းတာတော့၎င်းကျွန်တော်တရားထားမိပါတယ
်ဟုတ်ကဲ့ဆီမတော်နန်းခင်ထွေးမြေသဘောထားကိုလည်းသိကြည့်ပါတယ်တိုင်းရင်းသားတွေဘက်ကစွင့်စိတ်ရှိကြပါတယ်ဒေသခံတိုင်းရင်းသားပါတီတချို့ပေါ့လေဆီမကိုယ်တိုင်တိုင်းရင်းသူတယောက်လည်းဖြစ်တယ် NLD မှာပါဝင်လှုပ်ရှားနေတယ်ဆိုတော့အဲ့တိုင်းရင်းသားတွေဘက်ကစွင့်ရင်မှုကိုဆီမအနေနဲ့ဘယ်လိုသဘောထားပါသလဲသူတို့ရဲ့စွင့်ရင်မှုကိုနားလည်နိုင်ပါသလားဘာကြောင့်ဖြစ်ကြတယ်ထင်ပါသလဲဆီမကနားလည်ပြီးနိုင်ပြီစွင့်ရင်ကြတော
့မရှိဘူးဘာလို့လဲဆိုတော့ကျွန်တော်တို့မြန်မာဒီမိုကရေစီဖြစ်တာကိုယ်တည်းကတိုင်းရင်းသားရဲ့အရေးကိုစဉ်းစားလာတာစဉ်းစားလာတဲ့တည်းကအခုမှမဟုတ်ပါဘူးကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့တိုင်းရင်းသားသဘောထားတည်တဲ့သဘောထားတွေကိုကျွန်မယုံကြည်လို့တိုင်းရင်းသားတွေမှာထားတဲ့ကျွန်တော်တို့ရဲ့ကောင်းဆောင်ရဲ့သဘောထားကိုလည်းယုံကြည်တယ်တခြားမို့ကျွန်မလည်းသင်တာကတော့ဒီတက်သိပ်ပြီးတော့တိုင်းရင်းသားရဲ့အစိုးရကြီးဆရာမလိုဘူးလို့ဘာလို့ကျွန်မကအသေးသေးမှတဲ့တဲ့မှုတွေလောက်ကိုင်းနေတဲ့လူကြောက်နေနေတော့ဒီလိုပဲပြောချင်ပါ
ဆိုတော့တိုင်းရင်းသားတွေရဲ့ရေကောက်ပွဲမဲအနိုင်အဆုံးပြင်တိုင်းရင်းသားတွေလူကျင်တဲ့နိုင်ငံရေးဆန္ဒပြဝရေးကိစ္စဟာလည်းပဲဒီနေရာမှာအရေးကြီးတယ်ထင်ပါတယ်အခုတိုင်းရင်းသားတွေတောင်းဆိုတာစစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုပိုင်ပြဋ္ဌာန်းခွင့်အပြေအဝရရှိရေးစတာတွေပြောနေကြပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့ဒီဆန္ဒအပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကဘယ်လိုရှိပါလဲခင်ဗျာမှပြောတာ
မဟုတ်ပါဘူးကျွန်တော်တို့မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့မင်းတို့ဆိုဟိုစိုက်ကြီးခဲ့ွယ်ဒီကျမတို့ကတိုင်းရင်းသားပြည်တော်စုစစ်စစ်မှုဆိုပြီးတော့နော်ဖက်ဒရယ်ကိုကျမတို့ဟိုရင်လည်းပြောခဲ့တာပါဒီတိုင်းရင်းသားတွေလိုအပ်တဲ့ဟိုတင်းပေါ့နော်ဖက်ဒရယ်ကိုတောင်းဆိုတဲ့နော်အခုပိုင်ကြက်ခံခွင့်တွေဘာလို့တောင်းဆိုထားလဲဟာဒီကဟိုရင်တော့အမေတရောထားမှလုပ်ပြီးအစည်းအဝေးမှာကျမတို့ကနေပြီးပြတ်တက်ဖြစ်နေတာကျမတို့တော့အောင်စားစစ်ပြရဲ့အဲ့ဒီခဲကကြောင်ကြောင်ကျင်းကျင်းထောက်ခံပြီးတော့ဆွေးနွေးခဲ့တာပ
ါဦးစန်းညွန်ခင်ဗျာတော်နန်းခင်ထွေးမြေကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစကြေကဖက်ဒရယ်ပြည်ထောင်စုစစ်စစ်မှုကိုလက်ခံခဲ့တယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ခံထားတဲ့ဖက်ဒရယ်မှုစစ်စစ်ဟာတိုင်းသားတွေရဲ့လူအချင်းနဲ့ထတ်တူကြတယ်လို့ပြောနိုင်ပါလားခင်ဗျာ
တကယ်လို့ဗျာသူပြောသလိုဖက်ဒရယ်စစ်စစ်မှုကိုလက်ခံခဲ့တယ်ဆိုတော့ကျွန်တော်တို့ခုပါလာကိုတော့မှကိုပါဒီပါပါဆိုင်တဲ့ပါဒီတူရောကြရောမလို့တော့ပါဘူးအဲ့တဲ့ဝဲကျွန်တော်ခြေစုံပြည့်ဝသွားမှာပါ
အဲ့တော့အခုဘယ်အချက်ကိုမေကွန်ထုတ်လို့ပါလဲသူတို့ပြောတဲ့ Federal System မူဟာတိုင်းသားရဲ့လူကျင်တဲ့ဟာနဲ့အဝင်ငွေကြမဖြစ်ဘူးဆိုရင
်အရှင်းဆုံးပြောရလို့ရှိရင်ကကျွန်တော်အမေကဒီမျိုးကြီးပြောကြတာကျွန်တော်နဲ့မိဆွေအရင်းနေပါအရင်းခက်ခော်နေပါအဲအမြဲတမ်းလည်းပဲဆက်သွယ်နေကြတာပါအဲ့ဒီမဲ့ကျွန်တော်ဆွေးနွေးထားတာလည်းတရားခါမှမရှိခဲ့ဘူး ပြန်တော့ပြောမယ်ဆိုတော့ဒီအမျိုးသားဒီမျိုးကြီးပြောချင်တာကဒီ commitment ချင်းမကြီးစားရမှာလည်းရှောင်လဲခဲ့တယ်ကြာတိုင်းကနေတကတော့ commitment ဖြစ်စီခဲ့တယ် commitment တစ်ခုရှိနေတယ်အကူတစ်ခုရှိနေတယ်အဲ့ဒါအဲ့ဒါဘယ်လိုမှမဖြစ်ခဲ့ဘူးကြာအဲ့ဒါကြောင့်အခက်အခဲကြီးဖြစ်သွားတာနောက်ချက်ကျွန်တော်ပြောချင်တာတိုင်းနာဒီကတွေမှာ90ပြည့်နေတယ်လည်းမတူတဲ့အချက်တစ်ချက်ရှိတယ်အဲ့ဒါကပါလေဆိုတော့အခုဒီနေ့ခုနှစ်ခုမှာအဲနာပါတီကြီးကအရင်90ပြည့်နေတော့လေတစ်ခုစီမဟုတ်တော့ဘူး။ပုစုနှစ်စုဝင်ကြီးကြံသူဖြစ်နေတယ်။ဆိုတော့အဲဆိုဒီကတော့နားလည်မှာပါတော့ဒီနေ့တိုင်းဒီနေ့တိုင်းမှာအုပ်စုကြီးရှိတယ်ဟုတ်အဲဒီပါတီပေါ့ခေါလဲလူမျိုးစုတစ်ခုတည်းနဲ့ပူဇော်ပြုပြီးပြိုင်နေဥက္ကမဟုတ်တော့ဘူး။အဲလူမျိုးတစ်ခုကမှာပါတီနှစ်ခုကျေတော့ဦးကျေတော့လေးကြီးတွေစားနေလို့ဖြစ်ခဲ့တယ်။အခုဒီ2015မှာဒါထူးခြားမှုဖြစ်နေတယ်။သူတို့နိုင်ငံရေးတည်ခတ်တဲ့လူတွေနဲ့များကဒါကိုစိတ်ဝဲလီကြားဝမှာဆိုတဲ့အဲ့ဒီရားထဲမှာမှနော်အမျိုးသမီးလူကြီးပြောကြတာပြည်နေဒီမှာဝေမေရေးဆိုရင်မဲပြကြားဝမယ်။အဲ့ဒါကိုစိတ်ထူးခြားတာပါ။သူမဟာမိတ်ချင်းဆိုတော့ညနိုင်တဲ့နယ်လို့ဆိုသူယူဆပါတော့အဲယူဆရတဲ့သူတို့ဆွေးနွေးကြတယ်ရှိပါလားဒါပေမဲ့ဒီနေ့ဒီအချိန်ကြီးတော့သူတို့ယူသားဆုံးပြောရမယ်ဆိုတော့လက်ဆန္ဒနယ်ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ကျွန်တော်ဒါမှမရှိနေနိုင်ကြဘူးအဲ့ချက်အဲ့အတွက်တော့အခက်အခဲရှိသေးတယ်
ဆိုတော့ဥယျာထွန်းတို့ပါတီရဲ့ NLD ဘောကနာတော့ဥယျာထွန်းရဲ့တူရဲသဘောထားအမြင်ပေါ်လေဒါတန်ဖိုးထားပါတယ်ကျွန်တော်တို့ပါတီအနေနဲ့အမြင်ကိုပါတီအမတ်တယောက်အနေနဲ့ဘယ်လောက်ပြပါလေခင်ဗျာ NLD ရဲ့တိုင်းရင်းသားရေးအပေါ်ဥရထွန်းတို့ကြားပြူပါတီရဲ့သဘောထား
အဲကျွန်တော်တို့တိုင်းရင်းသားရေးကိစ္စနဲ့ပတ်သက်လို့ကျွန်တော်ပါတီရဲ့သဘောထားကတော့ဖက်ဒရယ်စနစ်ကိုဒီတွားဖို့ပါပဲဖက်ဒရယ်စနစ်ကိုတွားဖို့မှာကျွန်တော်တို့ကယခုလက်ရှိအဲပြည်နယ်ခုနှစ်ခုနဲ့တိုင်းဒေသကြီးခုနှစ်ခု14ခုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကပိုင်းခြားထားတဲ့အတိုင်းကိုကျွန်တော်တို့ကလက်ခံတယ်။သို့တော့အဲ့ဒီဒီပြည်နယ်နဲ့တိုင်းဒေသကြီးတွေကိုပေးထားတဲ့ကျွန်တော်တို့ဒီလုပ်ပိုင်ခွင့်အာဏာပေါ့နော်ဥပဒေပြည်ရေးနဲ့အုပ်ချုပ်ရေးအာဏာတွေကိုဖက်ဒရယ်စနစ်တစ်ခုပြည်ပြည်ပြည်ရင်ဖြစ်အောင်ပေါ့ကိုယ့်ကျမကိုဖန်တီးနိုင်တဲ့အနေအထားမျိုးအထိရောက်အောင်တိုးချဲ့ပေးသွားဖို့ဆိုတဲ့ရည်ရချက်ကိုကျွန်တော်တို့ထားပါတယ်။အဲ့တော့ SNLD လို့ခေါ်တဲ့အဲကြားကောင်းပါတီနဲ့ကွဲလွဲတာကတော့သူတို့ကဒီပြည်နယ်ရှိပြည်နယ်ပဲပေါ့ဗမာကတိုင်းဒေသကြီးခုနှစ်ခုကိုပေါင်းပြီးတော့ပြည်နယ်တစ်ခုအနေနဲ့ပဲရှိပြည်နယ်ဆိုတာလူမျိုးလိုက်လူမျိုးလိုက်ပြည်နယ်ချစ်ခုကိုပဲအဲသူတို့ကစီမံပြည်တယ်ဖက်ဒရယ်စနစ်ကိုသွားမှာချင်းကတော့အတူတူပဲဖြစ်ပါတယ်ပွဲပြားခြားနာတာက14ပြည်နယ်လားအဲရှိပြည်နယ်လားဆိုတဲ့ကိစ္စမှာပဲပွဲပြားခြားနာတာဖြစ်ပါတယ
်ဟုတ်ကဲ့ NLD ရဲ့သဘောထားကတော့ဒီကိစ္စပြည်နယ်အဲ့ဒီ federating units ပေါ်လေအဲ့ဒါဘယ်နှခုပါဝင်မယ်ဆိုပြီးတော့သဘောထားလည်းလို့သိပါလေ NLD ရဲ့သဘောထားကဒီကိစ္စမှာ
NLD ကဒီ federal စနစ်သွားဖို့ကိစ္စနဲ့ပတ်သက်လို့ဒီကျွန်တော်ရှင်းရှင်းလင်းလင်းမသိပါဘူးသူတို့ချမှတ်ထားတာရှိကောင်းလည်းရှိမယ်ပေါ့လေသို့တော့အဲလောလောဆယ်အားဖြင့်တော့မကြာခဏသူတို့ပြောနေတာက436ပြင်ဆင်ရေးနဲ့59စာလုံးပြင်ဆင်ရေးဆိုတဲ့ကိစ္စမှာပဲအာရုံစိုက်နေတဲ့အတွက်ကြောင့်မလို့ဒီအနေနဲ့ပါတယ်လို့သူတို့ policy ရှိကောင်းရှိနိုင်ပေမဲ့ကျွန်တော်တော့အဲထက်ခါတလဲလဲဒီကိစ္စနဲ့ပတ်သက်ပြီးဖက်ဒရယ်စနစ်ချုပ်ချောက်ရေးနဲ့ပတ်သက်ပြီးကျွန်တော်တို့တိုင်းပြည်ရဲ့ကနေ့ပထမအဦးဆုံးအဓိကဖြည့်ဆင်းရမယ့်ပြဿနာအဖြစ်နဲ့ခြေတန်းသူတို့တင်မထားဘူးဆိုတာကိုတော့သတိထားမိပါတယ
်မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်အလှည့်ပါရန်ကုန်မြို့ကကပဗန်ယုံမှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာနန်းမိုခန်းကဘာတွေကိုယုံကြည်လဲဆိုတာကိုပြောပြမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်ကျွန်တော်တို့တွေရဲ့စိတ်ထဲမှာရှိနေတဲ့ inner child ပေါ့ကလေးတွေကလေးစိတ်ကလေးတွေပေါ့နော်အဲ့ဒါလေးကိုအမြင့်တန်းနေအောင်ပြုဆောင်ပေးနေဖို့လိုတယ်လို့ယုံကြည်တယ်အဓိကအကြောင်း၄ချက်ရှိတယ်ပေါ့ပထမချက်ကကြတော့ ီကလေးလေးတွေဟာသူ့ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့လူတွေတရိစ္ဆာန်နေတဘာဝပတ်ဝန်းကျင်နေအဲ့ဒါတွေအားလုံးကိုသူတို့ကပုံပွင့်လင်းလင်းလေးနဲ့မြင်နေရပေါ့နော်ဥမာအဖြစ်ကလေးလေးတယောက်ကငိုနေတာကိုတွေ့မယ်မပျော်နေတာကိုတွေ့မယ်ဆိုရင်သူကိုယ်တိုင်ကလည်းပဲငိုချင်လာတာမျိုးမျက်ရည်ဝဲလာတာမျိုးစိတ်မချမ်းသာတာမျိုးသူတို့ကခံစားရတယ်ဒါကသူတို့ကပတ်ဝန်းကျင်မှာရှိနေတဲ့အရာတွေကိုခံစားပေးနေနိုင်တယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါလေးကိုကြားတယ်လို့မြင်တယ်ဒုတိယတစ်ချက်ကကြတော့ပူဇံလေးလာခြင်းစိတ်ပေါ့။ဟိုကဘာဖြစ်လို့ဝါတာလဲ၊ကောင်းကင်ကြီးကဘာဖြစ်လို့ပြာတာလဲပေါ့။မေးကြတယ်။လူကြီးတွေမေးတဲ့မေးခွန်းတွေရဲ့နောက်ွယ်မှာကြတော့စိတ်မရိုးသားတာတွေပါလာတယ်ပေါ့နော်။ဒီဟောင်မေးလိုက်တာငါတက်တယ်ဆိုတာကိုပြချင်လို့ဒါမှမဟုတ်ရှင်လဲ။သွားခြင်းနဲ့လမ်းကြောင်းကိုရောက်အောင်လို့ဆွဲခေါ်ပြီးတော့မေးတဲ့မေးခွန်းမျိုးပေါ့နော်။အဲ့လိုမျိုးတွေမေးတတ်ကြတယ်။ကလေးလေးတွေကကြတော့သူတိကိုတိချင်လို့အယိုးခံစိတ်နဲ့ကိုမေးတာ။အခုအဲ့ဒီကလေးတွေမေးတဲ့မေးနည်းမျိုးကျွန်တော်ကအခုမှပြန်ပြီးတော့သင်နေရတယ်။အဖွဲ့အစည်းဖွံ့ဖြိုးရေးလုပ်ငန်းတွေဆိုပြီးတော့လုပ်နေကြရပေါ့နော်အဲ့မှာညီလန်းလေးတစ်ခုရှိတယ် appreciative inquiry ပေါ့နော်ကြီးကျူးခြင်းကိုအခြေခံပြီးတော့မေးတဲ့မေးခွန်းမျိုးလေးတွေပေါ့အကောင်းကိုမြင်ပြီးတော့မေးတဲ့မေးခွန်းမျိုးပေါ့လေကျွန်မမြင်နေရတော့ခြားတော့ဘာမှမဟုတ်ဘူးအဲ့လိုတည်ခြင်းလို့အယူခံလေးနဲ့မေးတဲ့မေးခွန်းမျိုးကလေးလေးတွေမေးတဲ့မေးခွန်းမျိုးလေးတွေနဲ့စပြီးမေးခြင်းရနေပြီးတော့ပြဿနာကိုဖြေရှားကြတာပေါ့နော်တတိယတစ်ချက်အနေနဲ့ကတော့ကလေးလေးတွေကသူတို့ကိုသူတို့တိတ်ပြီးတော့ဇမ်းမတင်နေကြဘူးပေါ့နော်ငါကတော့ဘသူမို့လို့ပဲဝါမို့လို့ဟိုငါ့ကိုတော့ဒီလိုမျိုးဆက်ဆံမရမယ်အဲငါကိုယ်တိုင်ကလည်းဒီလိုမျိုးနေမရမယ်ဆိုတာမျိုးကလေးလေးတွေမှာမရှိသေးဘူးဒါပေမဲ့ဒီလိုပြောလိုက်လို့ကလေးတွေကသူတို့လုပ်တဲ့အလုပ်ကိုအေးနဲ့မထားဘူးလို့ဆိုလို့ရှင်တာမဟုတ်ဘူးနော်ဥမာပကြီးဆွဲနေတဲ့ကလေးလေးတွေရဲ့မျက်နှာကိုကြည့်ကြည့်လိုက်အရန်ဝယ်အာယုံစူးစိုက်ပြီးတော့သူတို့လုပ်နေတဲ့အလုပ်ပေါ်မှာတကယ်ကိုအလေးနဲ့ထားပြီးတော့လုပ်နေတဲ့ဟာကိုမြင်ရတယ်ဒါပေမဲ့အလုပ်ပေါ်မှာအလေးနဲ့ထားတာသူတို့ကိုသူတို့အလေးနဲ့ကြီးထားပြီးတော့မလုပ်နေအောင်မျိုးမဟုတ်လူကြီးတွေမှာကျတော့ဖြစ်တတ်တဲ့ပြဿနာဒီအလုပ်ဆိုရဲလုံးရက်ကိုအလေးနဲ့ထားရမယ့်အစားကိုလူကိုသွားပြီးတော့ကျွန်တော်တို့ကအလေးနဲ့သွားယူကြတာပဲအဲတော့ self importance ပေါ့နော်ကိုအလေးနဲ့သွားထားလိုက်တဲ့ပြဿနာပေါ့အဲ့ဒါဟန်တာတွေဖြစ်ကုန်တယ်ပေါ့နော်ကလေးတွေမှာကျတော့အဲ့ဒါမရှိနောက်နံပါတ်၄ချက်မြောက်ပေါ့ကလေးလေးတွေကအမှားလုပ်ဖို့မကြောက်ကြဘူးလူကြီးတွေကသွားပြီးတော့သူတို့ဩဇာတွေမလွှမ်းခင်အထိပေါ့နော်မှားမှာမို့လို့ပြောက်ပြီးတော့မလုပ်ဘူးဆိုတာမျိုးမရှိဘူးအဲ့ဒီခါကျတော့သူတို့စီမှာ creativity လို့ခေါ်တဲ့စံသစ်တီထွင်ခြင်းနဲ့စိတ်လေးကြီးအများနဲ့ရှင်သန်နေတယ်။စံသစ်တီထွင်ခြင်းနဲ့စိတ်ရှိဖို့ကကျွန်တော်တို့အခုကဘာမှာဖြစ်နေတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်ကိုအရန်အရေးကြီးတဲ့အခြေသွေးတစ်ခုလို့ကျွန်မကတော့ယုံကြည်တယ်။ဥပမာပေါ့နော်ဘီဂိတ်ဆိုလူတိုင်းသိကြတယ်။ဘီဂိတ်ငယ်ငယ်တုန်းကဒါချက်ပစ္စည်းတွေနဲ့စော့ကစားနေတာကိုတွားပြီးတော့သူ့ရဲ့မိဘကဒါသားရေးရှောင်းမလုံးနဲ့ရှောင်းမကလီနဲ့ပြက်ကုန်ပါလိမ့်မယ်လို့ဒါဟန့်တာခဲ့လို့ရှိရင်ဒီနေ့ဒီချိန်မှာရှိမဖြစ်လို့မျိုးသုံးနေကြတဲ့ကွန်ပျူတာတွေနည်းပညာထိုးတက်မှုတွေပဲရှိပါတော့မလဲ။အဲတော့အမားလုံးမိမာကိုကြောက်တဲ့အကြောက်တရားမျိုးမဖြစ်စီပဲနဲ့တင်ယူနေရတဲ့ကလေးလေးတွေစီမှာတက်ကအယံမြန်နေပြီးတော့စံသစ်တီထွင်တဲ့ညံလေးတွေကလည်းအယံမဲ့ရှိကြတယ်ပေါ့။အဲတော့ကျမတို့ကကလေးလေးတွေဆိုမျိုးကိုယ့်ရဲ့ပတ်ဝန်းကျင်တွေကိုဒါရှိခင်နားလည်တတ်တဲ့စိတ်မျိုးတွေကိုတက်ပြီးတော့မွေးသွားနိုင်မယ်။ဒီနားလေခြင်းနဲ့စိတ်လေးကိုအခြေခံပြီးတော့မေးခွန်းလေးတွေမေးသွားမယ်ဆိုအခြေလေးတွေတွေ့လာမယ်စံသက်တည်ခြင်းနဲ့စိတ်လေးနဲ့အခြေခံပြီးတော့လည်းဆက်သွားလိုက်မယ်ဆိုလို့ရှိရင်ပြဿနာအခက်အခဲတွေအတွက်ကိုလည်းအခြေတွေကိုဆက်ပြီးတော့ရှာလာနိုင်မယ်ကိုအရင်ဘယ်သူဘယ်ဝါဆိုပြီးတော့မနေတဲ့အတွက်ကြောင့်မလို့တယောက်နဲ့တယောက်မှလည်းနားလည်မှုတွေကိုပို့ပြီးတော့တည်ဆောက်လာနိုင်မယ်ဒါတွေအားလုံးအတွက်ကြောင့်မလို့ကျွန်မယုံကြည်တာကတော့ green site ထဲမှာရှိနေတဲ့ inner child လေးကိုအမြဲရှင်းတန်နေအောင်မွေးထားရပါမယ်
အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမောဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သမ္မတဥပမဟာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့စီးပွားရေးဆက်ဆံမှုတွေအားကောင်းလာစေဖို့ရည်ရွယ်ပြီးပြီးခဲ့တဲ့သတင်းပတ်ကုန်အတွင်းအရှေ့အာဖရိကဒေသကိုခရီးထွက်ခဲ့ပါတယ်ဒီခီးစဉ်မှာဒီမိုကရေစီပြပြင်ပြောင်းလဲရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးပေါ်ပေါက်လာစေဖို့အကြောင်းတွေဆွေးနွေးပါတယ်။သမ္မတဥပမာရဲ့အရှေ့အာဖရိကအခုခီးစဉ်ဟာသူ့သမ္မတတတန်းအတွင်း၄ချိန်မြောက်သွားတဲ့ခီးစဉ်ဖြစ်ပြီးမနှစ်တုန်းကကျင်းပခဲ့တဲ့အမေရိကန်အာဖရိကသမိုင်းဝင်ထိပ်သီးညီလာခံအတွင်းသမ္မတဥပမာကတိပေးဆွေးနွေးချက်တွေကိုဆက်လက်အကောင့်ထဲပို့နိုင်မဲ့အခွင့်အလမ်းတွေကိုဖြစ်ပေါ်စေပါတယ်။ အမေရိကန်နဲ့သူသွားရောက်တဲ့နိုင်ငံနှစ်ခုကြားမှာပဲခိုင်မာတဲ့ဆက်ဆံရေးရရှိရုံမကအာဖရိကနိုင်ငံတွေနဲ့ပါဆက်ဆံရေးခိုင်မာအောင်လုပ်သွားမယ်ဆိုတဲ့ရေဝူရသတင်းစကားမျိုးကိုသမ္မတဥဘာမကတည်ဆောင်သွားတာလည်းဖြစ်ပါတယ်။သူသွားရောက်လည်ပတ်တဲ့ကင်ညာနဲ့အီသီယိုးပီးယားနိုင်ငံတွေဟာဆိုမာလီအစ္စလာမစ်အစွန်းရောက်အယ်ရှာဘတ်အုပ်စုနဲ့ဆစ်ဆင်နေရတဲ့အရေးပါတဲ့မဟာမိတ်နိုင်ငံတွေဖြစ်ပြီးဒေသတွင်းတည်ငြိမ်ရေးနဲ့လူညုံရေးအတွက်အရေးပါလှပါတယ်။သမ္မတဥဘာမရဲ့အခုခရီးစဉ်ဟာလက်ရှိတာဝန်ထမ်းဆောင်နေစေအမေရိကန်သမ္မတတဦးအနေနဲ့ကင်ညာဒါမှမဟုတ်အီသီယိုးပီးယားနိုင်ငံကိုပထမဦးဆုံးသွားရောက်တဲ့ခရီးစဉ်လည်းဖြစ်ပါတယ်။သမ္မတဥဘာမဟာမြို့တော်နိုင်ရိုဘီမှာကမ္ဘာလုံးဆိုင်ရာစွန်ဦးတီထွင်ထိပ်သီးညီလာခံကိုတက်ရောက်ခဲ့ပြီးဒီကမ္ဘာလုံးကစွန်ဦးတီထွင်သူတွေတက်ရောက်ကြပါတယ်။ဒါအပြင်သူဟာကင်ညာအစိုးရနဲ့လည်းလုံခြုံရေးစီးပွားရေးနဲ့အမေရိကန်ကင်ညာဆက်ဆံရေးမှာနှစ်နိုင်ငံအစိုးရတွေရဲ့အကျိုးစီးပွားနဲ့ပတ်သက်တဲ့အကြောင်းတွေကိုဆွေးနွေးပါတယ်။အဲဒီနောက်1998ခုနှစ်အမေရိကန်တန်ယုံဘုံခွဲတိုက်ခိုက်ခံရမှုမှာတည်ဆုံသွားသူတွေနဲ့အသက်ရှင်ကျန်ရစ်သူတွေကိုဂုံပြုတဲ့အခမ်းအနားကိုတက်ရောက်ပါတယ်။အီသီယိုးပီးယားမြို့တော်အာဒီစ်အာဘာဘာမှာရှိတဲ့အာဖရိကသမ္မဂဌာနချုပ်ကိုလည်းအိုဘားမားသွားရောက်လည်ပတ်ပါတယ်။အဲဒီမှာအာဖရိကသမ္မဂခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။အာဖရိကမိတ်ဆွေနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုနဲ့ပတ်သက်ပြီးလဲဆွေးနွေးပါတယ်။ဒါအပြင်လူညုံရေးတိုးတက်မှုနဲ့ဒီမိုကရေစီအဖွဲ့အစည်းတွေဘလောက်အားကောင်းလာတယ်လဲဆိုတာတွေကိုလည်းဆွေးနွေးပါတယ်။ကင်ညာ၊ဧသီယိုးပီးယားနဲ့ဒေသတွင်းကအခြားနိုင်ငံတွေဟာအခွင့်အရေးတွေနဲ့စိန်ခေါ်မှုတွေကိုပြီးခဲ့တဲ့နှစ်တွေအတွင်းဇက်တိုက်ရင်ဆိုင်လာခဲ့ရတာပါ။အမေရိကန်ပြည်ထောင်စုဟာအဲ့ဒီနိုင်ငံကပြည်သူတွေနဲ့အတူရပ်တည်နေပြီးနှစ်နိုင်ငံအပြန်အလှန်အကျိုးစီးပွားအတွက်အတူတကွဆက်ပြီးလက်တွဲလှုပ်ဆောင်နေပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။ခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါအောင်ရှင
်။လူအတွေ့မခံပဲတင်းရှောင်နေတဲ့တာလီဘန်ထိပ်တန်းကောင်းဆောင်မူလာအိုမာကွယ်လွန်သွားပြီဖြစ်ကြောင်းလွန်ခဲ့တဲ့နှစ်ကျော်ကတည်းကပါကစ္စတန်နိုင်ငံမှာကွယ်လွန်သွားတာဖြစ်ကြောင်းအာဖဂန်အစိုးရအရာရှိတွေကဗိုလ်ထုနယ်မှာပြောပါတယ်။မူလာအိုမာကရာချီမြို့စေယုံတရုံမှာနာမကျန်းဖြစ်နေခဲ့ပြီးတန်တရားအဖြစ်ဖွဲ့အခြေအနေနဲ့ကွယ်လွန်သွားတာဖြစ်တယ်လို့အာဖဂန်နစ္စတန်နိုင်ငံကထောက်လှမ်းရေးအေဂျင်စီကပြောပါတယ်။တမန်ဝင်အီရန်နဲ့ရရှိခဲ့တဲ့နျူကလ িয়ার သဘောတူညီမှုအသက်ဝင်လာအောင်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းရေးအတွက်အသေးစိတ်ရေးဆွဲတင်ပြဖို့အမေရိကန်လွှတ်တော်မှတ်တွေကအစိုးရထိပ်တန်းအရာရှိတွေကိုဖိအားပေးခဲ့ကြပါတယ်။အမေရိကန်လွှတ်တော်အတွင်းပြုလုပ်ခဲ့တဲ့ကြားနာစစ်ဆေးမှုအတွင်းအီရန်နဲ့ IAEA အကြာသဘောတူညီမှုကိုကွန်ဂရက်စ်ကသုံးသပ်နိုင်ခြင်းမရှိတဲ့အပေါ်အထက်လွှတ်တော်လက်နက်ကိုင်အဖွဲ့များရဲ့ကော်မတီဥက္ကဋ္ဌဂျွန်မက်ကိန်းကစိတ်ပျက်မိကြောင်းပြောကြားခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာနိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုဗိုလ်ထုနေ့ကမှတ်ပုံတင်ဆင်းသွင်းလိုက်ပါတယ်။2012ခုနှစ်လွှတ်တော်ကြားပြရွေးကောက်ပွဲမှာရှင်ပြိုင်အနေရခဲ့တဲ့ရန်ကုန်တိုင်းကော်မူးမြို့နယ်မဲဆန္ဒနယ်မြေကပြန်လည်အရွေးခံမှုလျှောက်လွှာတင်ခဲ့တာဖြစ်ပါတယ်။ဒီတင်နိုင်ငံကြားရေးနဲ့တနတ်တဟာယာယုံဝင်ကြီးဟျူဂိုစွာယာဟာအရှိတောင်အာရှနဲ့ဗီတင်အကြဆက်ဆံရေးတိုးမြင့်တဲ့ခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးတင်းငင်ငွေနဲ့တင်းင်းလာနေကရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။အဲဒီမှာမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့သလိုနှစ်ဖက်လူမှုအတိုင်းဝိုင်းခေါင်းဆောင်တွေပြည်နယ်အစိုးရနဲ့တွေ့ဆုံပြီးလက်ရှိနိုင်ငံရေးနဲ့လူသားချင်းစာနာမှုအကူအညီပေးအခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်ပေါ်ကအခြေအနေတွေအတွက်ပြည်ထောင်အနေနဲ့2012ခုနှစ်ထဲကကူညီထောက်ပံ့လာခဲ့တာစတာလင်ပေါင်6တန်းကျော်ရှိသွားပြီဖြစ်ပါတယ်
။နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကတင်ဆက်သွားတာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမူကမှအင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dara Smith ဖြစ်ပါတယ်။ကျမနောင်လပိုင်ပါ။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းကျန်းမာကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရရှင
This program has come to you from the Voice of America, Washington.